Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင်။ VOA မြန်မာပိုင်းစီစဉ်တဲ့2015ခုနှစ်ဇူလိုင်လ16ရက်စနေနေ့ည9:20အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်။ကျမနန်းလပိုင်ပါဒီညပိုင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အအောင်ပါဒီကနေ့ညဘက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြပေးမှာပါအီရတ်နိုင်ငံကကားဘုံးခွဲတိုက်ခိုက်မှုအတွင်းလူပေါင်း115ရောက်လောက်အထိသေဆုံးသွားနိုင်ခဲ့တာဂျပန်နိုင်ငံအနေနဲ့အတိတ်ကဖြစ်တဲ့ကိုသင်ခန်းစာယူပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအချိန်မြင့်တင်ဖို့တရုတ်ဝန်ကြီးချုပ်လီကက်ချင်းကတိုက်တွန်းလိုက်တာဒီအကြောင်းထိတ်တန့်ရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလဖိုင်လေ
းဟုတ်ပါပြီရှင်ဒီကနေ့ညနားဆင်ရမယ့်သတင်းတွေမှာတော့2015ရေးကောက်ပွဲအတွက်88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကောင်ဆောင်တွေ NLD ပါတီနေရာကနေဝင်ရောက်အရွေးခံဖို့ရှိရဆိုတဲ့သတင်းဒါအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့
ကျကျော်ဆိုင်လိုပါကားဆိုင်လိုအဲ့လိုဆိုင်မျိုးပို့ပြီးနှစ်သက်တယ်ပေါ့ဟုတ်ပါဘူးလို့လဲဆိုတော့အဲတကယ်ချင်းနေနဲ့စားလို့ရှိရင်လည်းအဆင်ပြေပဲချင်းလို့ရှိရင်လည်းပို့အဆင်ပြေ
နိုင်ငံခြားအစားအသောက်တွေပေါ့မြန်မာလူထုအမြင်ကိုမတူတာလေးအစီအစဉ်ကနေတင်ပြပေးသွားဖို့ရှိပါတယ်ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူဒုတိယပိုင်းနာရီဘက်မှာတော့ကိုတောင်းညင်ဦးတင်ဆက်မဲ့ဒိုင်းရိုက်လိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့စနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါအောင်ရှင
်အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးလွန်ခဲ့တဲ့အပတ်တွင်ရရှိခဲ့တဲ့သဘောတူညီချက်လိုမျိုးဘယ်တော့မှမမရခဲ့ဘူးလို့အမေရိကန်သမ္မတဘရိုက်ကိုဘားမားကပြောဆိုလိုက်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်အီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မဲ့အစီအစဉ်ကိုတားဆီးနိုင်လိုက်တာဖြစ်ပါတယ်။ဒီကနေ့ပြောကြားတဲ့သမ္မတရဲ့အပတ်စဉ်မိန့်ခွန်းထဲမှာအီရန်အနေနဲ့ဒီရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလှည့်ပြားလို့ရနိုင်မှာမဟုတ်ကြောင်းနဲ့အဲ့ဒီလိုမလုပ်နိုင်အောင်အစီအစဉ်စုံစမ်းစစ်ဆေးသွားနိုင်ဖို့အားလုံးပြင်ဆင်ထားတယ်လို့သမ္မတကဆိုပါတယ်။နျူကလ িয়ার နဲ့ပတ်သက်တဲ့ပစ္စည်း68ရာခိုင်နှုန်းကိုနိုင်ငံပြပကိုပို့ဆောင်ဖို့အီရန်ရဲ့သဘောတူညီချက်ကိုချိုးဖောက်မယ်ဆိုရင်ဒီအီရန်ပေါ်စီးပွားရေးကိုအင်အားချိနဲ့စေတဲ့စီးပွားရေးပိတ်ဆို့တက်ခတ်မှုကိုပြန်အသက်သွင်းမှာဖြစ်တယ်လို့သမ္မတဥပမာကပြောပါရယ်အခုလိုသဘောတူညီချက်ကိုမရဘူးဆိုရင်တော့မတိမငြိမ်ဖြစ်နေတဲ့အဲ့ဒီဒေသမှာနောက်ထပ်စစ်ပွဲတစ်ခုထပ်ဖြစ်လာမယ့်အရေးကဘာကြီးအနေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့လည်းသမ္မတကပြောပါရယ်ဒီကနေ့အစောပိုင်းမှာအီရန်ဘာသာရေးခေါင်းဆောင်အယာတိုလာခါမေနီကအခုလိုသဘောတူညီချက်ရလိုက်တာဟာတခြားကိစ္စရပ်တွေအားလုံးမှာအတူပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့အချက်ပြလိုက်တာမဟုတ်ကြောင်းရမဒန်ဥပုသ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့နိုင်ငံကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းအတွင်းမှာထည့်သွင်းပြောဆိုခဲ့ပါရခင်ဗျာ
လွန်ခဲ့တဲ့နှစ်နှစ်ကအကြမ်းဖက်သမားတွေစီးနင်းတိုက်ခိုက်ခဲ့တဲ့ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီက Westgate ကိုနိုင်ကိုပြန်လည်ဖွင့်လှစ်လိုက်ပါပြီ။အမေရိကန်သမ္မတ Barack Obama လာရောက်မလဲပတ်ခင်ရဲ့အနှဲငယ်လိုမှာအခုလိုပြန်လည်ဖွင့်လှစ်လိုက်တာဖြစ်ပါတယ်။တံပိုးကြီးပစ္စည်းတွေရောင်းချတဲ့ကိုနိုင်ကိုဒီကနေ့ပြန်လည်ဖွင့်လှစ်တာမှာ X-ray ဆက်ပေါက်ကွဲစီတက်တဲ့ပစ္စည်းရှာဖွေတဲ့ကိရိယာအဆောင်ကိတ်ဆရာတွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်။ကုန်တိုက်တိုက်ခိုက်ခံရမှုတုန်းကကုန်တိုက်မှာလုခဲ့ကြတဲ့အလို့သမားတွေကအနှဲငယ်သာပြန်လည်ဝင်ရောက်ပြီးအလုတ်လုတ်ကြတာတွေ့ရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ဈေးဆိုင်ပန်ရှင်တွေကတော့ကုန်တိုက်ဟာအရင်လိုပြန်ပြီးစီကားလာမယ်လို့ယုံကြည်နေပေမဲ့အနီးနားမှာနေထိုင်သူတွေကတော့ဈေးဝယ်သူတွေအနေနဲ့ဘလောက်ထိလုံခြုံမှုရှိမလဲဆိုတဲ့အပေါ်မှာတန်တရာရှိနေသေးပါ။အဲရှာဘတ်စစ်သွေးကြတွေဟာ2013ခုနှစ်စက်တင်ဘာ22ရက်နေ့က Westgate ကုန်တိုက်ကိုဝင်ရောက်စီးနင်းလာမှာလူပေါင်း68ဦးသေဆုံးပြီးအဲ့ဒီကုန်တိုက်ကို3ရက်ကြာစီးနင်းခဲ့ပါတယ်။
အီရန်နိုင်ငံအရှေ့ဘက်ဒိုင်ယာလာဒေသမှာကားဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ115ရောက်လောက်အထိသေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါရယ်။ IS စစ်သည်ကြော်ရရဲ့လူအသေးအပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါရယ်။ရှီးယားမွတ်စလင်အများစုနေထိုင်တဲ့ကမ်ပဏီဆာယက်မြို့ကဈေးဆိုင်နေတဲ့လူစီကားတဲ့နေရာမှာတောက်ကြနေကဘုံးခွဲတိုက်ခိုက်မှုကြောင့်လူ190လောက်ထိခိုက်ဒဏ်ရာရသွားတယ်လို့အမည်မဖော်လိုတဲ့ရဲအရာရှိတွေကပြောပါရယ်။မွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလပြီးဆုံးခြင်းအထိမ်းအမှတ်အနေနဲ့ဈေးဝယ်ထက်သူတွေဟာအဲ့ဒီနေရာကိုလာရောက်နေစမှာအခုလိုဘုံးပေါက်ကွဲခဲ့တာပါဘုံးပေါက်ကွဲမှုကြောင့်အဆောက်အုံတော်တော်များများပျက်စီးကုန်ပြီးလမ်းမော်ကအပျက်စီးတွေကြားမှာဒဏ်ရာရသေဆုံးသူတွေကိုတွေ့နေပါတယ်အပျက်စီးတွေအောက်မှာပြိနေသူတွေကိုလည်းကယ်ဆယ်ရေးသမားတွေကရှာဖွေနေပါတယ်အီရက်လွတ်တော်အော့ခ်တာဆလင်အယ်ဂျာဘိုရီကဒီတိုက်ခိုက်မှုဟာအယုတ်ဆိုးအကြီးတန်းနဲ့လှုပ်ဆောင်မှုဖြစ်တယ်လို့ဒီကနေ့မှပြောကြားပါရယ်ဒေတာလူညုံရေးကိုချင်းကြောက်နေတဲ့အကြမ်းဖက်သမားတွေကိုတိုက်ခိုက်သွားမယ်လို့လည်းသူကကတိပေးပြောဆိုပါရယ်လူမှုကွန်ရက်တစ်ခုမှာတော့ IS စစ်သွေးကြတွေကဒီတိုက်ခိုက်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးရှီးယားမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ဖော်ပြထားပါရယ်ဒီကနေ့မှာတော့အာဖ် မနေ့ကအာဖဂန်နစ္စတန်မှာဘုံပေါက်ကွဲခဲ့တာကြောင့်လုံခြုံရေးရဲဝန်ထမ်း6ဦးသေဆုံးသွားပါတယ်မွတ်စလင်တွေရဲ့ Eid al-Fitr အလယက်ကာလပထမဆုံးနေ့မှာရဲတွေစီးလာတဲ့ကားဟာလမ်းပေါ်ထောင်ထားတဲ့မိုင်းကိုနင်းမိပြီးဘုံကွဲခဲ့တာလို့အာဏာပိုင်တွေကပြောပါတယ်တခြားရဲ3ဦးလည်းဒဏ်ရာရခဲ့တယ်လို့ပြည်သက်သတင်းဌာနကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူလက်ချက်ဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး
ซีเรียเนี่ยอิรักมาရှိတဲ့ကတ်တပ်ဖွဲ့တွေကို IS သွေးကြွားတွေကဓာတ်ရီလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့လက်နက်ကျွမ်းကျင်သူတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေကပြောပါတယ်ဇွန်လ21 22ရက်နေ့တွေမှာ IS သွေးကြွားတွေကအိရက်ကကတ်တပ်ဖွဲ့တွေကိုပြစ်မှတ်ထားပြီးဓာတ်ရီလက်နက်တွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဗြိတိန်အခြေစိုက်စုံစမ်းရေးအဖွဲ့နှစ်ဖွဲ့ကသူတို့အဖွဲ့တွေရဲ့လေလာချက်တွေ့ရှိချက်တွေကိုပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်ဇွန်လ28ရက်နေ့တုန်းကလည်းဆီးရီးယားအရှေ့မြောက်ပိုင်းဟာဆက်ကာခရိုင်မှာရှိတဲ့ကတ်တက်စခန်းတွေကိုအလားတူတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါတယ်။စုံစမ်းစစ်ဆေးအဖွဲ့ရဲ့အဆိုအရအဲစစ်သွေးကြွားတွေပြစ်လိုက်တဲ့မော်တာကြီးကထွက်လာတဲ့အဝါရောင်ဓာတ်ငွေတွေကြောင့်မျက်လုံး၊နှာခေါင်း၊လက်ချောင်းတွေကိုလောင်ကျွမ်းစေတာ၊ခေါင်းကိုက်တာ၊ကြွက်သားနာကျင်တာတွေဖြစ်စေပြီးကြာလာတဲ့အခါမှာအော့အန်နာမျိုးတွေဖြစ်လာစေတယ်လို့ဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။ဂျပန်နိုင်ငံအနေနဲ့အတိတ်ကဖြစ်ရတွေကိုသင်ခန်းစာယူပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအရှိန်မြင့်တင်ဖို့တရုတ်ဝန်ကြီးချုပ်လီကာချင်းကတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံပေကျင်းမြို့ကိုအလဲပတ်ရောက်ရှိနေတဲ့ဂျပန်မျိုးသားလူမျိုးရေးကောင်စီအကြီးအကဲရှိုတာရိုယာချီနဲ့တွေ့ဆုံစဉ်မှာဝန်ကြီးချုပ်လီကာအခုလိုပြောကြားခဲ့တဲ့အပြင်တရုတ်နဲ့ဂျပန်ဆက်ဆံရေးမှာအဖူးတစ်တွေရှိပြီးလွန်ခဲ့တဲ့နှစ်တွေအတွင်းဆက်ဆံရေးမှာမပြေမလည်ဖြစ်ခဲ့တယ်လို့လဲဆိုပါရယ်ဂျပန်နိုင်ငံအနေနဲ့ဆက်ဆံရေးတိုးမြင့်မှုဆန္ဒရှိပေမဲ့လည်းရှုပ်ထွေးပြီးအလျှော်မပေးလိုတဲ့ကိစ္စရပ်တွေကနှစ်နိုင်ငံစလုံးမှာရှိနေတာပါအခုလိုမျိုးဆက်ဆံရေးတိုးမြင့်ဖို့ဟာတရုတ်နဲ့ဂျပန်လူထုအတွက်သာမဟုတ်ပဲဒေတာရင်းညီညာရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်လည်းဖြစ်ပါရယ်ဂျပန်နိုင်ငံအနေနဲ့ဗက်ပေါင်းစုံကနေချင်းကပ်ဖြစ်ရှာပြီးအတိတ်ကဖြစ်ရတဲ့နယ်ပတ်သက်လို့တာဝန်ယူမှုရှိဖို့တရုတ်နိုင်ငံအနေနဲ့မျှော်လင့်ကြောင်းမစ္စတာလီကပြောပါရယ်2015ခုနှစ်ဟာဖက်ဆစ်စံကျင်ရေးစစ်ပွဲအောင်နိုင်ခြင်း290ပြည့်ဖြစ်ပြီးဂျပန်ရဲ့နယ်ချက်ကျူးကျော်မှုကိုတရုတ်ပြည်သူတွေကစန့်ကျင်တိုက်ထုတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့တောင်တရုတ်ပင်လယ်ပြင်တွေကအငင်းပွားနေတဲ့ကျွန်းစုတွေကိုအမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံလူညုံရေးအရာပူးတွဲဆောင်ကြည့်မှုအောက်မှာထားရေးအမေရိကန်အနေနဲ့ကြေညာဖို့တင်ရှားတဲ့အမေရိကန်လူညုံရေးကျွမ်းကျင်သူတူကအမေရိကန်အောက်လွှတ်တော်ကိုအကြံပြုတိုက်တွန်းခဲ့ပါတယ်တရုတ်ကဒိုင်အိုယူကျွန်းလို့ခေါ်ပြီးဂျပန်တို့ဘက်ကဆန်ကတ်ကုကျွန်းလို့ခေါ်နေတဲ့အငင်းပွားပွဲရာကျွန်းစုပြဿနာအရေးမှာအမေရိကန်အစိုးရထိပ်တန်းအရာရှိတွေကအလားတူကြေညာခဲ့တာမျိုးအချိန်ချင်းရှိခဲ့ပေမဲ့တောင်တရုတ်ပင်လယ်ပြင်တဲကဖိလစ်ပိုင်ကျွန်းစုအရေးမှာတော့အခုချိန်ထိမလုပ်ဆောင်နိုင်သေးပါဘူးအမေရိကန်ပြည်ထောင်စုဟာအာရှကသူ့ရဲ့အရင်းနှီးဆုံးမိတ်ဆွေတွေကိုလုံခြုံရေးအာမခံချက်ပေးဖို့အချိန်ရောက်နေပြီလို့ကြားသာပရိနေကအောက်လွတ်တော်နိုင်ငံရေးရာကော်မတီမှလုပ်တဲ့ကြားနာပွဲတစ်ခုမှာဝါရှင်တန်အခြေစိုက် Heritage Foundation အာရှလိလာရေးဒါရိုက်တာ Walter Lotman ကပြောသွားပါတယ်ဖိလစ်ပိုင်ကိုအမေရိကန်ကစီးရေးအရအကူအညီပေးဖို့ Lotman ကလွတ်တော်အမတ်တီကိုတိုက်တွန်းခဲ့ပါတယ
်ပြိုင်မဲ့မိသားစုဝင်တွေနဲ့သတင်းတောက်တွေကို2009ခုနှစ်အတွင်းကတက်ခဲ့တယ်လို့အဓိကတန်တရာရှိခံရတဲ့ဖိလစ်ပိုင်နိုင်ငံကဩဇာရှိတဲ့ခေါင်းဆောင်တဦးသေဆုံးသွားပြီဖြစ်ပါတယ်မန္တနာအိုကျွန်းမကူရင်ဒနာအိုဒေသအုပ်ချုပ်ရေးမှူးMDL MBQN ဟာတောက်ကြနေနှောင်းပိုင်းကအစိုးရဆေးရုံတစ်ခုမှာတည်ဆုံသွားခဲ့တာပါနှလုံးရုတ်တရက်အမောဖောက်ပြီးနောက်ရဲအတော်ကြာသတိမေးမြောနေရကနေကွယ်လွန်သွားတာဖြစ်ပါတယ် MBQN နဲ့သူသားတွေအပါအဝင်လူတရာလောက်ကဒီလူ59ဦးကိုတပ်ဖြတ်မှုနဲ့တရားစွဲဆိုခံထားရပါတယ်အဲ့ဒီတပ်ဖြတ်ခံရသူတွေထဲမှာသတင်းတော့32ဦးပါဝင်ပြီးဒါဟာဖိလစ်ပိုင်နိုင်ငံအတွင်းနိုင်ငံရေးနဲ့ဆက်ဆက်ပြီးလူဦးရေအများဆုံးတပ်ဖြတ်ခံရတဲ့လူသတ်မှုကြီးလည်းဖြစ်ပါတယ်2009ခုနှစ်နိုဝင်ဘာလကလက်ရှိမကွေရင်ဒနာအိုဒေတာအုပ်ချုပ်ရေးမှူး SML Mangudara 2ရဲ့မိသားစုဝင်တွေဟာရှေ့နေတဲ့သတင်းတောက်တွေ သူတို့ကိုထောက်ခံသူတွေနဲ့အတူရွေးကောက်ခံအဖြစ်ရှင်ပြိုင်ဖို့အစိုးပြုလွှာတွားရောက်တင်သွင်းစဉ်လမ်းခရီးမှာအန်ဒဲလ်ဂျူနီယာဦးဆောင်တဲ့လူတရာလောက်ကလမ်းကိုပိတ်ပြီးပြစ်ခတ်ခဲ့တာကြောင့်လူ60နီးပါးသေဆုံးကုန်တာပါ2010ခုနှစ်ကတည်းကဒီအမှုကိုစတင်ဆက်ဆီးနေတာဖြစ်ပြီးလောက်ကင်မုံနေနှိကွေးလွန်းလာကြောင့်နှစ်ဖက်ရှိနေတွေကအမှုကိုမြင်းမြန်ဆန်းဆန်းစုံစမ်းအဆုံးသတ်ဖို့တွန်းအားပေးနေပါတယ်ဖိလစ်ပိုင်နိုင်ငံဟာသတင်းတောက်တွေအတွက်အန်ဒီရဲ့အရှိဆုံးနိုင်ငံတွေထဲမှာပါဝင်ကြောင်းသတင်းတောက်အသင်းကြီးကလည်းသတ်မှတ်ထားပါတယ
်အမေရိကန်ပြည်ထောင်စုတန်နက်စီပြည်နယ်ချက်တာနိုဂါမြို့မှာဖြစ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့တန်လျာအဖြစ်ခံရသူဟာမနှစ်တုန်းကဂျော်ဒန်နိုင်ငံမှာ9လကြာနေထိုင်ခဲ့တယ်လို့ထောက်လှမ်းရေးသတင်းတွေကိုကိုးကားပြီးအမေရိကန်သတင်းတွေမှာဖော်ပြပါတယ်2014ခုနှစ်မှာဂျော်ဒန်နိုင်ငံကိုသွားရောက်မလဲပတ်ခင်မိုဟာမက်ယူဆပ်အဗ်ဒူလာဇစ်ဟာဂျော်ဒန်နိုင်ငံကို၄ချိန်သွားခဲ့တယ်လို့ဆိုပါတယ်ဂျော်ဒန်မှာရှိနေတော့အစွန်းရောက်အုပ်စုတွေနဲ့သူဆက်သွယ်ခဲ့တာမျိုးရှိမရှိဆိုတာကိုတော့တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်အဗ်ဒူလာဇစ်သွားခဲ့တဲ့ခရီးစဉ်တွေနဲ့ပတ်သက်လို့ FBI ပြည်ထောင်စုစုံစမ်းရေးဘူရိုကထောက်လှမ်းနေစေဖြစ်တယ်လို့ FBI အရာရှိ Ed Reinhold ကတောက်ကြနေ့ချက်တာကိုနာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်အဗ်ဒူလာဇစ်ရဲ့သွားလာလှုပ်ရှားမှုနဲ့ပတ်သက်လို့သတင်းအချက်အလက်တွေပေးကြဖို့နိုင်ငံတကာမှာရှိတဲ့အခြားထောက်လှမ်းရေးဌာနတွေကိုအကူအညီတောင်းတာကြောင့် FBI အရာရှိကဆိုပါတယ်အမေရိကန်စစ်စခန်းနှစ်ခုမှာအမေရိကန်တပ်သား၄ဦးတင်ဆုံပြီးအများပြားဒဏ်ရာရစီတဲ့တိုက်ခိုက်မှုကိုတနတ်သမားအဗ်ဒူလာဇစ်ကဘာကြောင့်လုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ဖို့ပြောဖို့စောလွန်းနေသေးကြောင်း FBI အရာရှိကပြောပါတယ်ခင်ဗျာ
အစ်စ်တက်လာတဲ့ Greek ဝန်ကြီးချုပ်တွေဝန်ကြီးတွေဟာဒီကနေ့မှကျန်းသက်စာချိန်ဆိုကြပြီးဂရိနိုင်ငံပုံငွေကြေးထောက်ပံ့မဲ့အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုအစ်စ်တွေကိုတပံပြန်လဲစတင်ခဲ့ပါတယ်။ဝန်ကြီးချုပ်စီပရက်ကသဘောထားတင်ပါတဲ့ဆွေးရင်ဝန်ကြီးနဲ့တခြားတူဝန်ကြီးနှစ်ဦးကိုယာရုကထုတ်ပယ်လိုက်ပါတယ
်။စနေနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုကိုအောင်နဲ့ကိုငယ်ဝင်းအောင်လို့ကြင်ညာပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါးစပုတ်ကိုနားဆင်ရမှာပါ။လာမယ့်2015ရွေးကောက်ပွဲမှာ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကပြောဆိုလိုက်ပါတယ်။ဒါအပြင်တက်ကြွလှုပ်ရှားသူတွေနဲ့နိုင်ငံရေးသမားအချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထဲဝင်ရောက်ပြီး2015ရွေးကောက်ပွဲကိုဝင်ရှင်ပြိုင်ဖို့လှုံ့ဆော်နေရတယ်သိရှိရပါတယ်။ရန်ကုန်တိုင်းဒေသကြီးလွတ်တော်တစ်ခုလုံးကိုတဦးထဲကင်လှုပ်သူလို့အများကပြောဆိုတဲ့တိပုဂ္ဂလအမတ်ဒေါညိုသိန်းကိုတိုင်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုဝင်ရောက်ကလာမယ့်ရွေးကောက်ပွဲမှာ NLD နိုင်ရဖို့အတွက်အင်အားဖြည့်ဝင်ရောက်ရှင်ပြိုင်ဖို့လှုံ့ဆော်ရရှိနေပါတယ်။ဒီသတင်းတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်မှမေခါကပေးပို့ထားပါတယ်ရှင်
။လာမယ့်2015ရွေးကောက်ပွဲမှာ88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုကိုကြီးအပါဝင်ခေါင်းဆောင်အချုပ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုချင်းမီကပြောဆိုလိုက်ပါတယ်။88ဘက်က18ဦးပါဝင်မှာဖြစ်ပေမဲ့ဒီထဲမှာကိုမင်းကိုနိုင်တဲ့ကိုချင်းမီကတော့မပါဝင်ဘူးလို့88အဖွဲ့ကပြောပါတယ်88ဘက်ကဝင်ရောက်မဲ့လူဦးရေစရင်းနဲ့ပတ်သက်ပြီးကိုချင်းမီကအခုလိုပြောပါတယ
်ဟိုတနေ့လာနေရတော့ဘုရိုးအတိအကျပြောနိုင်မှာတဲ့လားနော်အခုရေပူရကအစိုးပြုထားတာပေါ့နော်တဲ့လားတန်နိုင်ငံလုံးတိုင်းတာနဲ့အစိုးပြုထားတာကရန်ကုန်ရုံးက6ရောက်နော်နယ်ရုံးခွဲတွေက6ရောက်အလုံးပေါင်း18ရောက်ရှိတယ်အဲ့တော့ NLD မြို့သားတုံးစီဖွဲ့ချုပ်ကနေပြီးတော့ဟိုဝင်ပြီးတော့ဟိုအရွေးခံမှုအတွက်အဆိုပြုကတင်လာတာပါပါပဲပါပါတော့ကိုအဲ့တော့မမီမီတို့ပါပါလေကိုစောစောမင်းတို့မမီမီတို့နော်ဆိုပါလေဟိုဥပုပ်ကြီးလည်းပါပါလိမ့်မယ်မင်းနောက်ကိုပါနေချုံးပါပါလိမ့်မယ်နော်
လာမယ့်တနင်္လာနေ့မှာစရင်အတိအကျနဲ့ဘယ်နေရာကနေပြိုင်မလဲဆိုတာကို88ကနေတရားဝင်ထုတ်ပြန်သွားမယ်လို့ကိုချင်းမီကပြောပါတယ်။ဒါပေမဲ့ဝင်ရေးခံမဲ့88ခေါင်းဆောင်ကိုကိုကြီးအနေနဲ့ခရီးလွန်နေတာကြောင့်တီချာသူစီကထုတ်ဖော်ပြောဆိုမှုကိုတော့မရသေးပါဘူး။88ခေါင်းဆောင်ကိုများအေးကတော့သူ့အနေနဲ့ကောက်ပွဲကိုမဝင်ဖြစ်ဘူးလို့VOA ကိုအတည်ပြုပြောဆိုလိုက်ပါတယ်။ဗဟန်းမြို့နယ်ကလက်ရှိတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဒေါက်တာညညိုသိန်းကလာမယ့်ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးကောက်ခံမှာဖြစ်ကြောင်းဗဟန်းမြို့နယ်ကိုယ်စားလှယ်ပြည်သူ့လွတ်တော်အမတ်အနေနဲ့ဝင်ရောက်ရွေးခံမှာဖြစ်တယ်လို့ VOA ကိုပြောပါတယ်။ဒေါက်တာညညိုသိန်းဟာ2010အထွေထွေရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီမြန်မာကနေပြီးတော့ဝင်ရောက်ရှင်ပြိုင်ခဲ့ပြီးတိုင်းလွတ်တော်ကိုယ်စားလှယ်အမတ်တဦးဖြစ်လာခဲ့သူပါ။နောက်ပိုင်းမှာပါတီတွင်းမူဝါဒမတိုက်ဆိုင်ခဲ့တဲ့အတွက်ပါတီကနေလက်တွဲ ွဲဖြုတ်ပြီးတတိပုဂ္ဂလအနေနဲ့ဆက်လက်ရပ်တည်ခဲ့သူတဦးဖြစ်ပါတယ်။တိုင်းလွတ်တော်မှာသာမကလက်ရှိတာဝန်ယူထားတဲ့အစိုးရကိုပါဝေဖန်ထောက်ပြမှုတွေရှိတာကြောင့်တိုင်းအစိုးရကမကြာခဏတတိပေးချင်းခံရသူတဦးလည်းဖြစ်ပါတယ်။စီမံကိန်းတွေနဲ့ပတ်သက်တဲ့အဆိုတွေ၊အစိုးရဘတ်ဂျက်တောင်းခံမှုတွေ၊အစိုးရကဗန်နာငွေကျော်လွန်သုံးဆွဲမှုတွေကိုဝေဖန်ထောက်ပြမှုတွေကြောင့်မကြာခဏဆိုသလိုတိုင်းလွတ်တော်တွင်ညှို့ညင်ခံရတဲ့လွတ်တော်အမတ်တဦးလည်းဖြစ်ပါတယ်။သူမအနေနဲ့ဒီတစ်ခေါက်မှာအရွေးခံခဲ့ရပါကဥပဒေရေးနဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကိုဒီဇိုင်းမမတ်လှုပ်ဆောင်သွားမယ်လို့သူမကခုလိုပြောပါတယ
်။နော်ဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်တွေကို anti-outside ပြီးတော့လှုပ်ဆောင်မယ်ပေါ့နော်။အော်ဘာကြောင့်လဲဆိုတော့ anti-dictatorship မှာရှိခဲ့စေရင်ကအလုံးသိကြတဲ့အတိုင်းပဲ anti-bartending ပေါ့နော်။ဒါပြည်တော်စုနဲ့ဆိုင်နေပြည်တော်စုဥပဒေတွေနဲ့မညီမျှဘူးပြောရတယ်။အဲ့တော့ anti-lo ၄နှစ်ခွဲသက်တမ်းတွင်မှာပြည်တော်စုအစ်အတွက်တော်များကိုကြည့်လိုက်တဲ့အခါမှာပေါ့နော်။ anti-lo ခစ်စနစ်နဲ့မလျော်ညီတဲ့ဥပဒေတွေတော်တော်များများကိုပယ်ဖျက်နိုင်ခြင်းမရှိသေးတာကို anti-lo တွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့အတိအနေနဲ့ပြည်တော်စုကိုရောက်သွားတဲ့အခါမှာတိုက်ရိုက်စာကြီးဆိုရတွေကိုကောင်းကောင်းမောင်းမြင်နိုင်မယ်ပေါ့နော်ပြည်တော်စုအစ်စ်ဥပဒေကြီးရာတန်းဖို့ကိုအတိလုပ်မယ်လို့အတိစိတ်ကူးထားတယ်ပေါ့နော်တခါခစ်စနစ်နဲ့မလျော်ညီတဲ့ပေါ့နော်မတရားတဲ့ဥပဒေကြီးအကုန်လုံးနဲ့ပြင်ဆင်ပယ်ဖျက်သွားဖို့အတိကြိုးစားမယ်ပေါ့နော်
Electronic ဥပဒေ Video အပ်ဥပဒေတို့နဲ့နှစ်ရှည်လာများထောင်တန်းကြခံခဲ့ရတဲ့ Blogger ကိုနေဖုံးလက်ကလည်းတင်ငန်းကျုံမျိုးနယ်ကိုစားပြုပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်အရွေးခံမယ်လို့သူကခုလိုပြောပါတယ်
။ဟုတ်ကဲ့ပါ။တင်ငန်းကျုံ NLD ကနေကျွန်တော်ဒီတိုင်းပြည်တိုင်းလွတ်တော်အတွက်ကျွန်တော်ရှောက်ထားပါ။ဒါတကယ်လည်းဗမာဝင်တင်းနေဆိုတော့ဒါဘဟုအပြန်ချရမှာပေါ့နော်။အဓိကတော့ဒါကျွန်တော်တို့ဒီလက်ရှိဒီ2015မှာကျွန်တော်တို့အန်ဒီကလည်းအခုပြောလိုက်ပြီလေ။ဒီရေကောက်ပဲအောင်နိုင်ရေရေကောက်ပဲမာဒီအောင်နိုင်ရေပေါ့နော်ရေကောက်ပဲအောင်နိုင်ရေကိုသူအောင်ဆက်ပြီးတော့လောက်ကြမယ်ဆိုတဲ့အနေအထားမျိုးပြောလိုက်တယ်ပထမဆုံးအနေနဲ့ရေကောက်ပဲမာအများစုပေါ့နော်မေဂျာဒီနိုင်ဖို့အရန်ရေးကြည့်မယ်လို့ထင်ပါတယ်အဲ့တော့အဲ့လိုအနိုင်ရတာထက်ပို့ပြီးတော့နောက်တစ်ခုအရေးကြီးတာကကျွန်တော်တို့အနိုင်ရပြီးရင်ရောကျွန်တော်တို့ဘာလို့ဘလောက်လုံးနိုင်မလဲပေါ့နော်အဲ့တော့တကယ်လည်းလုံးနိုင်တဲ့သူတွေလည်းကျွန်တော်တို့ပါဖို့လိုမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်လည်းအခုလက်ရှိအပြင်မှာလည်းလုံးနေတာရှိတော့လေကျွန်တော်လုံးနေတဲ့လုပ်တွေပို့ပြီးတော့ချီရောက်အောင်ဟဲ့နောက်ပြီးတော့ပါတီကိုလည်းဆုံးအခုအကျိုးပြုနိုင်အောင်ပေါ့
။နာကင်းမုံတိုင်းတန်ခံဒုက္ခတွေတွေကိုကူညီမှုဆန္နာပြမှုလောင်စာစီကြဆင်းရေးဆန္နာပြမှုတွေကြောင့်နှိရှေလာများထောင်တန်းကြခံခဲ့ရသူမက်နီမိုလိုင်းကလည်း2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေဝင်ရောက်ရွေးခံသွားမယ်လို့ VOA ကိုအတည်ပြုပြောဆိုထားပါတယ်။2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာ10ရက်နေ့မှာတနင်္ဂနွေလုံးမှာကျင်းပပြုလုပ်သွားမှာဖြစ်ပါတယ်။လက်ရှိချိန်ထိဘယ်ပါတီကမှပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့အမည်စရင်းကိုတရားဝင်ထုတ်ပြန်ထားခြင်းမရှိသေးပါဘူး
။မမေခါပြောပြသွားတာပါ။ဖီယိုရနေစနေနေ့ညပိုင်းသတင်းတွေကိုချုံလွင်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မဆုမြတ်မွန်စုစည်းတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားပါတယ
်စမတ်လက်ကင်ဖုန်းတွေတက်ဘလက်ကွန်ပျူတာတွေကိုတစ်ခုတည်းတစ်ခုပို့ပြီးတော့စမ်းသစ်အောင်တီထွင်နေကြတဲ့နေရာမှာဒီပစ္စည်းတွေတခုနဲ့တခုကြားမှာကျိုးမဲ့ဆက်သွယ်နိုင်မဲ့နည်းစနစ်တွေရဲ့အခန်းအားလည်းတော်တော်လေးအရေးပါလာပြီကိုသားညုံရဲ့
ဟုတ်တယ်ဗျအခုဆိုလို့ရှိရင်တချင်းသာတိုးကျဲလောက်တာကစပြီးတော့အိမ်တကာတော့ခတ်တာဆုံးစမတ်ဖုန်းတွေသုံးပြီးတော့လုပ်နေကြပြီဆိုတော့အဲ့ဒီပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်နိုင်မှုကလည်းအရေးကြီးပြီဗျအ
ဲ့လိုမျိုး smart device ပစ္စည်းတွေတခုနဲ့တခုကြားမှာဆက်သွယ်တာကိုနည်းပညာအသုံးအနှုန်းနဲ့ပြောရင်တော့ pairing လုပ်တယ်လို့ပြောပါတယ်အဲ့လိုမျိုး pairing လုပ်ကျိုးမဲ့ဆက်သွယ်နိုင်ဖို့အဓိကသုံးနေကြတဲ့ကျိုးမဲ့ဆက်သွယ်ရေးစနစ်ကတော့လောလောဆယ်မှာကြကြပြင်းပြန်သုံးနေကြတာကတော့နှစ်ခုရှိပါတယ် Bluetooth စနစ်နဲ့ Wi-Fi စနစ်ပါအခုခေတ်မှာတော့ကွန်ပျူတာသုံးနေတဲ့သူလက်ကင်ဖုန်းရှိကြတဲ့သူတိုင်း Wi-Fi နဲ့ Bluetooth ဆိုတာကိုအကျွမ်းဝင်နေကြမယ်ထင်ပါတယ
်လက်ကင် mobile phone ကင်သူတချို့သုံးကြတဲ့ဒီကျိုးမပါတဲ့နှစ်ချက်တွေမြန်မာပြည်မှာတော့ hand free လို့ခေါ်ကြတဲ့ဆက်တွေဆိုရင် Bluetooth စနစ်နဲ့ဆက်ထားတာပါနောက်ကားမောင်းနေတဲ့ဖုန်းကိုလက်ကနေပြီးတော့မကင်ပဲပြောလို့ရအောင်ကားစပီကာနဲ့ချိတ်ဆက်ထားတာဆိုရင်လည်း Bluetooth စနစ်ကိုပဲသုံးထားတာ
ပါအခုနောက်ပိုင်းထွက်လာတဲ့လက်ကင် mobile phone တွေကိုမှအသုံးဆောင်လို့ဝတ်လို့ရတဲ့နောက်ဆုံးပေါ် gadget ပစ္စည်းတွေကပို့ပို့ပြီးတော့စမ်းလာတဲ့တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်ဖို့ကိုပို့ပြီးတော့အသားပေးလာကြတော့ Bluetooth ရော Wi-Fi ရောကဓာတ်အားကိုအများကြီးပို့ပြီးတော့တက်တာစီတဲ့ Bluetooth Smart နဲ့ Wi-Fi Direct ဆိုပြီးတော့ကျိုးမဲ့ဆက်သွယ်ရေးနည်းစနစ်နှစ်ခုကိုထွင်လာတယ်လေ
Bluetooth ရဲ့အခန်းခဏကအရင်ကလိုမဟုတ်တော့ပါဘူး။နေရာတိုင်းမှာ Bluetooth ကိုအခုစပြီးတော့တွေ့နေကြပါပြီ။တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်သွယ်နေကြကဘာကြီးမှာ Bluetooth Smart ကိုအားလုံးကသုံးနေကြပါပြီလို့ Bluetooth အုပ်စုပြောခွင့်ရသူ Suki Jawanda ကပြောတာကို New York Times ရဲ့နည်းပညာဆောင်မတစ်ခုမှာကိုးကားရေးထားပါတယ်
ဒီ2010ရေကစပြီးတော့ Bluetooth Smart ကိုသုံးနေကြတာပါအရင်ပုံမှန် Bluetooth တဲ့အများကြီးပို့ပြီးတော့မြန်တယ်နောက်ဆက်တွေတစ်ခုနဲ့တစ်ခုချိတ်ဆက်တဲ့နေရာမှာလည်းအရင်လိုမျိုးဒီပစ္စည်းရဲ့ setting ကနေပြီးတော့တွားပြီးတော့ချိတ်ဆရာမလိုတော့ပါဘူးသူ့ရဲ့ application တက်တက် download လုပ်ထားလို့ရှိရင်လွယ်လွယ်ကူကူပဲနောက် Bluetooth Smart ပါတဲ့ set တစ်ခုနဲ့အကျိုးမဲ့ချိတ်ဆက်နိုင်ပါတယ်
နှလုံးခုန်လုံးတိုင်းနိုင်တဲ့ smart watch 9 နဲ့ဆက်ထားတဲ့ android phone တွေမှာ bluetooth smart ကိုသုံးထားကြတာပါလူတွေအချိန်ကုန်တက်တာအလုတ်ရှုပ်တက်တာအောင်ထွင်ထားတဲ့ smart ပစ္စည်းအတော်များများမှာ bluetooth smart အကျိုးမဲ့ဆက်သွယ်နည်းစနစ်ကိုသုံးလာကြပြီလို့ပြောရမယ်ဗျ
တခုတော့ရှိရကိုသားညုံရဲ့ဒီ bluetooth smart ရဲ့အားနည်းချက်ကသူကအကွာအဝေးနည်းနည်းအတွင်းမှာပဲချိတ်ဆက်လို့ရတယ်ရှင်ပေ90ကနေပြီးတော့ပေ150တကယ်လို့ကြားမှာနယံတို့ဘာတို့ဒီအတားဆီးတွေမရှိမနေဘူးဆိုလို့ရှိရင်ပေ300လောက်အတွင်းမှာပဲရှိနေတဲ့ပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်နိုင်မှာပါ
။နောက်ပြီးတော့ဒီ Bluetooth Smart နဲ့ပတ်သက်လို့လူညိုရေးပိုင်းဟာကွက်တချို့ရှိနေရဆိုပြီးတော့ပြောသံတွေလည်းထွက်လာသေးတယ်မဟုတ်လားဗျ။ Bluetooth အတောင်ရှိသူတွေကတော့အဲ့ဒါကိုလက်မခံပါဘူး။သူတို့ရဲ့နီးစနစ်ကသိတ်ကိုလုံခြုံတယ်စိတ်ချရပါတယ်လို့ပြောပါတယ်
။လုံခြုံရင်းနဲ့ပတ်သက်လို့ပို့ပြီးတော့စိတ်ချရတယ်။ဟိုဘက်ဒီဘက်ကအချက်အလက်တွေကိုမြ мян ပို့ပြီးတော့မှအပြန်အလှန်ပို့ပေးနိုင်တဲ့ဆက်သွယ်နိုင်တဲ့ Bluetooth Smart ရဲ့ပြန်ဘက်ကတော့ Wi-Fi Direct ပါ။အရှင်ရိုးရိုး Wi-Fi သုံးထားတဲ့ပစ္စည်းတွေဆိုရင်တစ်ခုနဲ့တစ်ခုချိတ်ဆက်ချင်လို့ရှိရင် Internet ချိတ်ထားတဲ့ router ကနေပြီးတော့တဆင့်သွားပြီးတော့ကြိုးမဲ့ဆက်သွယ်ခဲ့ကြရတာမလား Wi-Fi Direct ကကြတော့ဂျားခံ router မလိုတော့ပါဘူး Wi-Fi Direct နီးစနစ်သုံးထားတဲ့ပစ္စည်းတွေကြားမှာဓာတ်ရိုက်ကြိုးမဲ့ဆက်သွယ်နိုင်တယ်လေ
လွယ်လွယ်နားလည်အောင်ပြောရရင်တော့ Wi-Fi Direct က Wi-Fi ကြိုးမဲ့ဆက်သွယ်ပြီးတာပါပဲဒါပေမဲ့ Internet ကနေတဆင့်ချိတ်ဆက်စရာမလိုတော့တာပါWi-Fi Direct ကင်မရာနဲ့ရိုက်ထားတဲ့ဓာတ်ပုံတွေကို Wi-Fi Direct လက်ကင်ဖုန်းကိုဓာတ်ရိုက်လှမ်းပို့လို့ရတယ်။ Wi-Fi Direct လက်ကင် mobile phone တွေကချက်လက်တွေကို Wi-Fi Direct printer မှာဓာတ်ရိုက်လှမ်းပြီးတော့ print out လုပ်လို့ရတာမျိုးပါ
။ Wi-Fi Direct ကြိုးမဲ့ဆက်သွယ်နည်းကိုသုံးထားတဲ့ပစ္စည်းတွေကအနည်းအနားမှာတခြားဘယ်လိုမျိုး Wi-Fi Direct ပစ္စည်းတွေရှိနေတယ်ဆိုတာကိုလည်းသိအောင်လှုပ်ထားပေးပါရယ်။ Google ရဲ့ Android လက်ကင်ဖုန်းတွေမှာဆိုရင်ဒီ Android 4 ကစပြီးတော့မှ Wi-Fi Direct စနစ်ကိုသုံးထားပါရယ်။တခါဒီ Samsung ကတော့သူ့ရဲ့ Galaxy 2 မှာတည်းက Wi-Fi Direct ကိုထည့်ထားတာပါ iPhone ဆိုလို့ရှိရင်လည်း 5S တွေကပါတယ်နောက် HTC, LG, Sony တို့ကလည်းသူတို့ရဲ့နောက်ပိုင်းထုတ်တဲ့ဒီ smartphone တွေမှာ Wi-Fi Direct ကြိုးမဲ့ဆက်သွယ်ချိတ်ဆက်နိုင်တဲ့စနစ်တွေကိုတတ်ထားကြတာတွေ့ရမှာပ
ါ Wi-Fi Direct က device တွေတစ်ခုနဲ့တစ်ခုကြားမှာဓာတ်ရိုက်ချိတ်ဆက်လို့ရသွားတယ် Bluetooth Smart လို့လည်းအကွာအဝေးအကန့်အသတ်မရှိဘူးဆိုတာကအားသာချက်လို့ပြောနိုင်ပါတယ်ဒါပေမဲ့ Bluetooth Smart ကကြာပြန်တော့Wi-Fi Direct Tech ကိုဈေးကအများကြီးပို့ပြီးတော့တက်တာသွားပြန်ရောဗ
ျဘလို့ပဲဖြစ်ဖြစ်ဒီလူတွေအချို့အတွက်ပေါ့လေ electronic gadget ပစ္စည်းတွေတစ်ခုနဲ့တစ်ခုပို့ပြီးတော့ချိတ်ဆက်အသုံးပြုနိုင်မဲ့နည်းပညာတွေထွင်နေကြအောင်မှာပဲဆိုတော့ New York Times သတင်းစာကြီးရဲ့နည်းပညာဆောင်းပါးထဲမှာပြောထားသလိုပဲ Wi-Fi Direct ပဲဖြစ်ဖြစ် Bluetooth Smart ပဲဖြစ်ဖြစ်ကြိုးမဲ့ဆက်သွယ်နိုင်တဲ့နည်းစနစ်တွေထည့်ထားတဲ့ပစ္စည်းတွေကတော့လူတွေစီမှာပို့ပြီးတော့များလာဖို့ပဲရှိနေပါလိမ့်ရှင်
မဆုမြတ်မွန်စုစည်းတင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာနေတဲ့အင်္ဂါနေ့တွေမှာထုတ်လွှင့်ပေးနေရပါအခုတော့မောင်ညိုညိုလင်းတင်ဆက်တဲ့မတူတာလေးတွေလည်းပါမြန်မာနိုင်ငံအတွင်းနိုင်ငံခြားကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံခွင့်ဖွင့်ပေးလိုက်ပြီးနောက်ပိုင်းတဖြည်းဖြည်းဝင်ရောက်လာတဲ့နိုင်ငံတကာကနာမည်ကြီးအစားအသောက်တွေအပေါ်တော်ရရှင်တွေဘယ်လိုမြင်ကြလဲဆိုတာကို Golden Legs Media ကမောင်ညိုညိုလင်းရဲ့မတူတာလေးအစီအစဉ်မှာတင်ရမှာပါရှင်
မင်္ဂလာပါရှင်အခုဆိုလို့ရှိရင်နိုင်ငံတကာအစားအသောက်မျိုးစုံကိုအခုလိုရန်ကုန်မြို့ကြီးအပါအဝင်မြမပြည်အနှံ့အပြားမှာဝယ်ယူစားသုံးနိုင်ကြပြီဖြစ်ပါတယ်ဒီလိုမြမရိုးရာအစားအစာမဟုတ်တဲ့နိုင်ငံတကာကအစားအသောက်တွေဒီလိုမြမနိုင်ငံမှာရောင်းချစားသုံးလာကြတာအပေါ်ရန်ကုန်ဒေသခံတချို့ရဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်
ရန်ကုန်မြို့ရဲ့လူစီကားတဲ့နေရာတော်တော်များများမှာရောင်းချနေတဲ့အစားအသောက်ဆိုင်တွေကိုကြည့်လိုက်မယ်ဆိုရင်ပီဇာ၊ဘာဂါ၊စပိုက်ဂက်တီ၊ဒိုနတ်၊ကြက်ကျော်စတဲ့အနောက်တိုင်းအစားအစာတွေအပါအဝင်ထိုင်း၊တရုတ်၊ဂျပန်၊ကိုရီးယား၊ဗီယက်နမ်၊ရုရှားစတဲ့နိုင်ငံတကာကအစားအသောက်တွေကိုလည်းမြန်မာအစားအစာတွေနဲ့အတူတွေ့လာရပြီဖြစ်ပါတယ်အထူးသဖြင့်တော့ဒီဆိုင်တွေမှာနိုင်ငံတကာကိုသွားရောက်ဖို့သူတွေတခြားနိုင်ငံကနေမြန်မာနိုင်ငံကိုလာရောက်အလုပ်လုပ်ကင်ကြတဲ့သူတွေဒါမှမဟုတ်လာရောက်လေပတ်ကြတဲ့နိုင်ငံသားတွေနဲ့ငွေကြေးတတ်နိုင်တဲ့မိသားစုတွေမီးစမ်းစားတောက်ကြတာများပါတယ်ဒ ီလိုမြန်မာပြည်မှာတခြားနိုင်ငံကအစားအသောက်တွေတွင်းတွင်းကျယ်ကျယ်ရောင်းချလာတာကြောင့်မြန်မာရိုးရာအစားအစာတွေရောင်းချမှုအပေါ်စိုးကြိုးကောင်းကြိုးတက်ရောက်မှုတွေအမျိုးမျိုးရှိတယ်လို့ဒေသခံစားသုံးသူမြန်မာပြည်သားတွေရဲ့သဘောထားတွေကလည်းအမျိုးမျိုးပါပဲ
ကျကြော်ဆိုင်လိုဘာကားဆိုင်လိုအဲ့လိုဆိုင်မျိုးပို့ပြီးနှစ်သက်တယ်ပေါ့ဟိုဘာဖြစ်လို့လဲဆိုတော့အဲတကယ်ချင်းနေနဲ့စားလို့ရှိရင်လည်းအဆင်ပြေရောချင်းဆိုရှင်လည်းပို့အဆင်ပြေရေပေါ့နော်ပြီးရင်အဲ့ရအစားစာကိုပို့ကြိုက်တာပါ
ကျောင်းရင်လည်းမြန်မာလူရစားတော့တွေပုံပြီးနှစ်သက်ပါတယ်။ဘာလို့လဲဆိုတော့မြန်မာလူမျိုးဖြစ်လို့လည်းမြန်မာစားတော့တွေပုံပြီးနှစ်သက်ပါတယ်။ဟိုဝါဒီကတော့တိတ်ပြီးတော့စားတော့စားဖြစ်ပါတယ်။အဲ့လောက်ကြီးမဟုတ်ပါဘူး။အာဘယ်လိုပြောမလဲ။ဟိုဝါဒီကတော့တစ်ခါတလေလောက်တော့တကယ်ကြီးနေတယ်ဆုပြီးတော့စားတော့ဖြစ်ပါတယ်။အများသောအားဖြင့်မနက်တို့နေ့လယ်တို့ညတို့ရောမြန်မာစားတော့နေစားဖြစ်တာပုံများပါတယ်
။ကျမလူစားစားကြီးကြိုက်တယ်မဒါသူကကိုရီးယားခင်ပေါ့ပေါ့သူကရေလုံးပြုတ်လို့တဲမှာအတီးနံရွက်တွေပြုတ်စားဆိုတော့အစီလဲမပါအောင်ကျမိုင်လည်းမြွတ်တယ်ပေါ့ကျမစားစားကြီးကြတော့အချိုမုတ်တွေပါပြီးပါတယ်နောက်စီဂျိုကြီးကြတော့စီမတက်ရင်မကောင်းဘူးပေါ့နော်အဲ့တော့ကျမလူစားစားကြီးပူကြိုက်တယ်နောက်ပြီးတော့အခုလိုမျိုးရန်ကုန်မှာဒီလိုနိုင်ငံခြားဆိုင်ရာလာဖွင့်လာတယ်ကျမကြိုက်တယ်ညာပိုင်းတွေဖွင့်ပူကြိုက်တယ်ပေါ့ကျမနေ့လည်ခင်းတွေမှာလုပ်တွေအများကြီးရတယ်များတော့ညဘက်ချိန်လေးပဲကျမကိုပိုင်ချိန်လေးရှိတာကိုယ်ပိုင်ချင်းလေးရှိရချင်းမှာအခုလိုချင်းမှာမိသားစုထွက်ပြီးတော့စားတယ်ချင်းမှာညနေလည်းညနေမယ်အခုလိုဆိုင်လေးလည်းရှိရဆိုရင်ကျွန်မတို့အရန်ဆင်ပြေးတယ
်လက်သက်တာတော့ဗမာပြည်ကစားထားတယ်လို့ပြောတတ်ပါတယ်ဟောဘာလို့လဲဆိုတော့ဟွာတွေကကြောက်တခါလေးသွားရတာထက်သွားရတာနည်းနည်းဝေးရလေတနေ့တိုင်းတနေ့လည်းဝေးရပြေဒါပြောကကြောက်တော့ကိုယ်အိမ်နဲ့ကိုယ်နားနဲ့နေနေရကြောက်စားရတာတွေ့ကိုယ်ရခဏအဲကြောင့်ဒါတွေကတော့ပုံမှန်စားဖြစ်ပါဟွာတွေကိုမကြိုက်ဘူးလည်းမဟုတ်ပါဘူးကြိုက်ပါတယ်ဒါပေမဲ့ဟွာရင်နဲ့ဆိုင်ရောအဲ့ဒီဗမာအစားထားတွေပုံပြီးကြိုက်ပ
ါဒီ KFC လို့ပေါ့နော်နိုင်ငံခြား brand တစ်ခုပေါ့ဒါဟိုကျမတို့မြန်မာနိုင်ငံရောရောက်လာရဆိုတာဒါသတင်းကောင်းတစ်ခုပါပဲ။ဘာပဲပြောဒီနိုင်ငံရဲ့ဈာကုန်နေနေနဲ့ဟိုမြန်မာနိုင်ငံမှာလာရောက်ရင်းနှီးလုပ်ကင်ကြရဲဆိုတာလေ။ဒါကိုလည်းဟိုလူငယ်လူကြီးမျိုးရွေးပေါ့နော်လက်ခံကြရဲကြိုးဆိုကြရဲဆိုတာကိုလက်ခံလို့ရပါတယ်။ဒါပေမဲ့ဟိုဒီမြန်မာယူရမုတ်တွေဘက်ကိုအားနေသွားတော့ကျမအမြင်ကတော့မဖြစ်စေချင်ဘူးပေါ့နော်။ဟိုပြောမယ်ဆိုသူတို့နိုင်ငံကမုတ်တွေအောင်မှာဒီဘက်ချမ်းမာလာပြီးရောင်းအားတာနေဆိုလို့ရှိရင်လည်းဒါကျမတို့နိုင်ငံကယူရအစားအစာတွေပဲဒါကျမသူတို့နိုင်ငံမှာပေါ့နော်။ဟို brand တစ်ခုမဟုတ်တော့ဘော့အဲ့လိုရှိစေချင်တယ်ပေါ့နော်။အထူးသဖြင့်နိုင်ငံသားရောက်မြန်မာပြည်ပေါ့နော်နိုင်ငံသားရောက်မြန်မာပြည်ဆိုရင်တော့မြန်မာမုတ်တွေကိုပဲသူတို့ကအသေးအံတောင်းတကြမှာပဲလို့ကျွန်မထင်တယ်ပေါ့နော်ဟုတ်ဟုတ်ကျွန်မလည်းကြက်ကြော်မကြိုက်လို့တော့မဟုတ်ပါဘူးကြိုက်ပါဒါပေမဲ့ဟိုနေရာရင်းစားမလားလို့မင်းတော့မစားနိုင်ပါဘူးရှင်အဲမြန်မာပြည်ရောက်မုတ်တွေရောတင်းတမျိုးနေရာရင်းစားမလားဆိုတော့စားနိုင်ပါတယ်ရှင်ဟုတ်
ကျွန်တော်တော့ဖတ်စုတွေကိုနှစ်သက်ပါတယ်ဒီကောင်တွေကဘယ်လိုပြောမယ်ဆိုရင်ပေါ့နော်ဒီနေ့လေနေပူနေအချိန်မျိုးပါလို့ဆိုရင်အေးကျန်းကျန်းလေးလည်းရှိတယ်ငါကပြောလဲသိပြီးတယ်ဒါကလည်းတရားသာရှိပါတယ်ဒီလိုဒီလိုမျိုးဖတ်စုဆိုင်တွေပေါ်လာတဲ့အတွက်ကောင်းပါတယ်တော်တော်လေးကောင်းပါတယ်ကျွန်တော်နေရာကြောက်ကြိုက်ပါတယ
်ဘုရားလို့အုံလို့ခေါ်ဆဲလို့မကြိုက်ပူတင်းလို့ဗာမညာလို့ကြိုက်တယ်ပူတင်းညာအာဟာရဖြစ်စီတယ်အားကြောင့်တမီးကြိုက
်အခုဆိုရင်မြန်မာပြည်အပေါ်အနောက်နိုင်ငံတွေရဲ့စီးပွားရေးအရာပိတ်ပင်ထားတာတွေလည်းရှော့ချလိုက်တာကြောင့်အမေရိကန်စားတောက်ကုန်အမှတ်တံဆိပ်တွေဖြစ်တဲ့ KFC နဲ့ Tony Roma လို့ဆိုင်ကြီးတွေတောင်းတရားဝင်ဖွင့်လှစ်ရောင်းချလာကြပြီဖြစ်ပါတယ်တချိန်ကမိုးလေးမနဲ့အလုပ်သွားကန်ပြီးထမင်းကြော်စားလက်ဖက်ရည်တောင်းနေကြသူတချို့လည်းဒိုနတ်နဲ့ကော်ဖီတောင်းလာကြပါပြီကလေးတွေရဲ့ကြောင်းထမင်းမှုကိုကြည့်လိုက်မယ်ဆိုရင်လေထမင်းနဲ့စီရဟင်းနေရာမှာဘာဂါနဲ့စပက်ဂက်တီထည့်လာတာကိုတွေ့ရပါတယ်အလုပ်ပြီးလို့တငယ်ချင်းတွေနဲ့အပန်းဖြေတင်ကြသူတွေလည်းကိုရီးယားအသားငယ်ဆိုင်တွေကိုအသွားများလာကြပါပြီ
ဒီလိုမြမရိုးရအစားအစာတွေနဲ့နှစ်ဆသုံးဆမကဈေးကြီးတဲ့နိုင်ငံတကာစားသောက်ဆိုင်ကြီးတွေရန်ကုန်မြို့ရဲ့နေရာအနှံ့အပြားမှာရှိလာပေမဲ့လည်းဒီလို platform ပေါ်ကလက်ဖက်ဆိုင်လေးတွေမိုးဟင်းကားဆိုင်လေးတွေအတုပ်ဆိုင်လေးတွေအမဲဥရိုးဆိုင်လေးတွေမှာအများစုတိုးကျိတ်စားသုံးနေတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကြွားညိုညိုလေးမှာ
ညညလွင်တင်ဆက်တဲ့မတူတာလေးတွေအစီအစဉ်နားဆင်ခဲ့ရပါ VOA ကနေစနေနေ့ညပိုင်းသတင်းတွေကိုထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email နဲ့ဆက်သွယ်လို့ရဆိုရင် barmis@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်ဖုန်းနံပါတ်ကတော့0932312994ဖြစ်ပါတယ်ကျမတို့ VOA American အသံစနေနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးတဲ့အစီအစဉ်ကိုတော့ line 2425 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါအခုဒုတိယပိုင်းထုတ်လွှင့်မဲ့ည10နာရီအထိအစီအစဉ်တွေကိုတော့ line meter 24 25 32နဲ့53တို့အပြင် line meter 190တို့ကပါတိုးချဲ့ဖမ်းယူနားဆင်နိုင်ကြပါရှင်အခုတော့ကိုတောင်းညွန်ဦးတင်ဆက်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ပါထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ထားပါရှင်
မင်္ဂလာပါခင်ဗျာစနေညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ချူစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲလာမယ့်ရွေးကောက်ပွဲနဲ့ဆိုင်ပါတယ်အခုဒီ2015ရွေးကောက်ပွဲဟာဆိုလို့ရှိရင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအရက်သားအစိုးရအနေနဲ့စပြီးတော့ရွေးကောက်ပွဲကိုပြန်လည်လုပ်ပြီးလိုက်တဲ့အချိန်လို့ပြောရမှာပါပြီးခဲ့တဲ့2010ရွေးကောက်ပွဲကတော့စစ်ဆေးရနေပြီးတော့ဥဆောင်ပြီးတော့ကျင်းပပြီးခဲ့တာပါအဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့အမြင်သဘောထားကျွန်တော်ဆွေးနွေးมาဖြစ်ပါတယ်2010ရွေးကောက်ပွဲကတော့ဆူရစစ်ဆူရကနေဥဆောင်ကျင်းပပြီးခဲ့တဲ့အတွက်ကြောင့်မလို့အဲ့ချိန်ကာလမှာတော့အဓိကဒီအာဏာရကြံ့ခိုင်ရေးပါတီကအဓိကလို့ရှင်ပြိုင်ခဲ့တဲ့နိုင်ငံရေးပါတီကြီးဖြစ်ပါတယ်ဒါပေမဲ့2015ရွေးကောက်ပွဲမှာထူးခြားချက်ရှိပါတယ်ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီတိုက်ခိုက်အင်အားကြီးအနေနဲ့ထိတ်တဲရင်ဆိုင်ရမယ့်သဘောရှိနေပါတယ်တစ်ချိန်တည်းမှာပဲခြားတိုင်းသားပါတီတွေကလည်းအင်အားကောင်းနဲ့ပေါ်ထွက်လာတာတွေ့ရပါတယ်အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုကဘယ်လိုများသဘောထားလဲဘလောက်ထိယုံကြည်အားထားမှုရှိလဲဒီကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဆရာကြီးသခင်ကိုရောမိုင်းညီညာရေးကွန်ရက်ကဦးထွန်းဝင်းငိမ့်ဖြစ်ပါတယ်ခင်ဗျာနောက်တူကတော့သတင်းသမားဖြစ်ပါတယ်ခေရနတ်ဒီသတင်းချာနယ်ရဲ့အေဒီတာတောင်ငန်းအေဒီတာဖြစ်တဲ့ကိုပြည့်သွေးနိုင်ဖြစ်ပါတယ်နှစ်ဦးစလုံးကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးကိုထွန်းဝင်းငိမ့်ကိုဖိတ်ခေါ်ချင်ပါတယ်ကိုထွန်းဝင်းငိမ့်ကြားပါလားခင်ဗျာ
ဟုတ်တယ်โอเค
ကိုထွန်းဝင်းကြီးကျွန်တော်ခုနကပြောလို့ပါပဲဒီ2015ရွေးကောက်ပွဲဟာပြောရမယ်ဆိုရင်တော့ဒီ20ကြာ230နီးပါးဒီစစ်ဆွေးရနောက်ပိုင်းမှာစစ်ဆွေးရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းမှာရတားလို့အမိခံတဲ့ဆွေးရနေပြီးတော့လုတ်ခဲ့တဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါလိမ့်မယ်အဲ့တော့ပြည်သူလူထုရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်ချက်ပေါ့ဟုတ်ဟိုမျှော်လင့်ချက်ဘယ်လောက်ထိရှိတယ်လို့ကိုထွန်းဝင်းကြီးတွေ့ရပါလဲမြင်ရပါလဲ
ဟုတ်ကဲ့ခင်ဗျာဒီအခုကျင်းပမယ်2015ရွေးကောက်ပွဲအပေါ်မှာပြည်သူလူထုရဲ့မျှော်လင့်ချက်ဆိုတာကကျွန်တော်မြင်ရတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာနဲ့အဓိကဆက်ဆက်ခဲ့တယ်လို့ကျွန်တော်မြင်နေပေါ့ဗျာ
ဟုတ်ကဲ
့နောက်တစ်ခုဆက်ဆက်နေတာကတော့ဒီတနင်္ဂနွေလုံးအကြိတ်ရစေးကျေးဇူးများရေးပေါ့နော်အခုကိစ္စရပ်တွေနဲ့လည်းအဲဆက်ဆက်ပြီးတော့အဲ့ဒီလိုကိစ္စရပ်တွေကိုဘလောက်ဒီအကောင့်ထဲဖွင့်နိုင်ခဲ့တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အခုကျင်းပမဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလားတရားမျှတမှုမရှိနိုင်ဘူးလားဆိုတော့ဒုက္ခအဲ့လိုအကဲဖြတ်တယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ကိုထွန်းငိမ့်ပြောသွားတဲ့အချက်နှစ်ချက်အဓိကအဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးဒုတိယပြည်ရင်းငင်ငယ်နှစ်ချက်လုံးကပြောရမယ်ဆိုရင်ပြီးခဲ့တဲ့ဒီဥသိမ်းစိန်ဆိုရဥဆောင်တဲ့အစိုးရလက်ထက်မှာပြီးပြည့်စုံအောင်အခုချိန်ထိမလုပ်နိုင်သေးပါဘူးဆိုတော့ကလူထုအနေနဲ့ခုနကကိုထွန်းငိမ့်ပြောလို့အမြင်ကဒီလာမယ့်ရွေးကောက်ပွဲပေါ်အမြင်ကဘယ်လိုရှိနိုင်လဲ
ဟုတ်ကဲ့ဗျာအဲ့ဒီမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီလူထုနေနာကတော့ဒီဥပဒေရေးရာကျပ်ပနာတက်တဲ့မဟုတ်ဘူးလို့နေနေလို့ကျွန်တော်ထင်တယ်။ဒီဖွဲ့စည်းပုံအချက်အလက်ဆိုတာနိုင်ငံရေးကျပ်ပနာတွေကိုဘလောက်ချိန်ရှင်းနိုင်တယ်ဆိုတဲ့အပေါ်မှာလူလူကအကဲဖြတ်နေတာဖြစ်တယ်။ဥပမာကျွန်တော်အလုပ်သမားကိစ္စတွေလေသမားကိစ္စတွေအဲ့ဒီလို ပြဿနာတွေကလည်းတကယ်တော့နိုင်ငံရေးပြဿနာတွေပဲကြမတိုင်းသားပေါ့နော်အဲ့ဒီပြဿနာတွေကိုအဲ့ဒီအကျတဲ့တွေကိုဒီဖွဲ့စည်းတဲ့အခြေခံဥပဒေကဘလောက်အမှန်ကန်ချက်ရှိရှိနဲ့ဖြည့်ဆည်းပေးနိုင်တယ်လဲဆိုတဲ့အပေါ်မှာဒီပြည်သူလူထုကခုလာမဲ့ရွေးကောက်ပွဲကိုဘလောက်ဒီတရားမျှတတယ်လဲဆိုတာကြည့်ချက်ကြမှာဖြစ်တယ်ပေါ့ဗျာ
ဒီ
တဲ့အချိန်လေးအကြည့်ရတော့ဖွဲ့စည်းပုံအခြေခံဥပဒေကျေးဆိုတာကလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီစစ်တပ်ရွေးချယ်ခြင်းတွေခံရတာမဟုတ်တဲ့ဒီစစ်တပ်ကိုယ်စားလှယ်တွေရဲ့အဲသူတို့ရဲ့တံခွင်မှုကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရတာဒီနေ့ဒီလူလူကြားထဲမှာစိတ်ကျက်စရာဖြစ်နေကြုံတွေ့ခဲ့ရတယ်အဲ့ဒီအတွက်ရွေးကောက်ပွဲပေါ်မှာပြောလေးချက်ကလည်းအားမဲနိုင်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းမေးချင်ပါတယ်အခုဒီလာမယ့်ရွေးကောက်ပွဲကနေပြီးတော့လူလူကသူတို့တောင်းတလူလာတဲ့ပါတီသူတို့တောင်းတတဲ့ခေါင်းဆောင်တွေပေါ်လာမယ်လို့ရောကိုထွန်းဝင်းကြီးရဲ့အမြင်သိချင်ပါတယ်လူလူလူလာတဲ့ခေါင်းဆောင်တွေတကယ်ပေါ်လာပါမလားနေရာရပါမလားအာဏာရပါမလား
ဟုတ်ကဲ့အခုဒီရွေးကောက်ပွဲမှာကတော့တကယ်တမ်းဆိုလို့ရှိရင်လူလူဟာသူတို့ပြောလင့်ထားတဲ့ကောင်းဆောင်ပေါ့နော်အဲ့ဒီသူ့ကိုထောက်ခံဖို့အတွက်လူလူစိတ်ထဲမှာတော့ရှိနေပါလားအဲ့တော့ကွာပြည်သူလူထုကသူ့ရဲ့အကျိုးကိုတကယ်တည်ဖို့တဲ့လူကိုတော့တကယ်ရွေးချယ်မှာပါအဲ့ဒီလိုလူမျိုးကိုရွေးချယ်ခွင့်ရဖို့ကဒီနေ့ကျင်းစင်ထားတဲ့နိုင်ငံရေးအခင်းချင်းတွေထဲမှာအတော်ကိုရွေးချယ်ဖို့ကအခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကြုံရတဲ့အခက်အခဲတွေကိုကျော်လွှားဖို့ကအဲ့သက်ဆိုင်ရာအဖွဲ့အစည်းတွေသက်ဆိုင်ရာခေါင်းဆောင်တွေကအတော်ကြီးကိုတည်နေမှုပဲသူတို့ကအားကြီးမှန်တဲ့ဟိုချက်ပန်းမယ်လို့ကျွန်တော်ထင်တယ်။လူတို့ကတော့တကယ်သူတို့ဆောင်ရွက်နေတဲ့သူတို့ကိုတော့သူတို့ဘဝတွေထဲကနေမှသူတို့ဟာစိုက်ကြည့်ပြီးတော့ရွေးချယ်တာဖြစ်တဲ့အတွက်အဲ့ရွေးချယ်မှုကမမနိုင်ပါဘူးလေသမားဆိုတာကတော့လေကွက်ထဲကနေသူလှမ်းကြည့်ပါလေသူလေတိတ်ခံထားရရဲ့အဲ့လိုလူတို့ကသူရွေးချယ်မှာမဟုတ်ဘူးအလူသမားဆိုတာလည်းတစ်နေ့သူ့ရဲ့လောအားလာစားဈေးကိုပြတ်ထန်းနေတဲ့အချိန်ကြီးပေါ်ကနေသူကအထုတ်လူလမ်းကားကိုကြည့်မယ်။ဒါလုပ်ငန်းရှင်တွေကိုကြည့်မယ်။လုပ်ငန်းရှင်တွေကိုဘသူကတန်ဖိုးနေလဲ။သူတို့ဘသူကဖိနှိပ်နေလဲဆိုတာသူတို့ကသူတို့ဘဝတွေရတယ်ပြီးချက်မှာ။အဲ့ဒီလိုဖြစ်တဲ့အတွက်သူတို့ရဲ့ဒီလူလူရဲ့ရွေးချယ်မှုကမမနိုင်ဘူးပေါ့နော်။အဲ့မမနိုင်သူကအဲ့လိုခေါင်းဆောင်မျိုးကိုရရှိလာဖို့အတွက်သူတို့ကသူတို့စိတ်ထဲမှာတော့ရှိသေးတာပါ။
အဲ့
လိုကောင်းဆောင်မှုကိုတော့လူလူကဟိုပင်ကပ်ဖြစ်နေလို့ကြည့်ပါလေ
။ဟုတ်ကဲ့ခင်ဗျ။ကိုထွန်းဝင်းကြီးလေလိုက်ပေါ်မှာခဏနေပေးပါအောင်ကျွန်တော်နောက်ထပ်ဆွေးနွေးမယ့်သူကျွန်တော်ဖိတ်ခေါ်ချင်ပါလေ။ကိုပြည်သွင်းနိုင်ကြားပါလားခင်ဗျာ။ကိုပြည်သွင်းနိုင်ကတော့ဒီခေတ်ရက
်
မဂဇင်းရဲ့တောင်ငန်အေဒါဖြစ်ပါလေ။ကိုပြည်သွင်းနိုင်ခုနကကျွန်တော်မိကုန်းနဲ့ကိုထွန်းဝင်းကြီးကိုမိခဲ့တဲ့မိကုန်းပါပဲ။အခုလာမယ့်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့မျှော်လင့်ချက်ကဘယ်လိုများမြင်ရပါလဲခင်ဗျာ။
လူတို့ရဲ့မျှော်လင့်ချက်ကတော့သူတို့ဖြစ်ချင်တာတွေဖြစ်လာနိုင်မှမလားဆိုတဲ့တံပြားရှိနေပါတယ်။2010နဲ့19ချိန်လေးရှိရင်တော့2015ရွေးကောက်ပွဲလူတွေကပုံမှန်ပြီးတော့စိတ်ဝင်စားတာကိုပဲတွေ့ရတယ်။ဒါပေမဲ့သူတို့ကမဟုတ်ဘဲရဲဖြစ်နေကြတယ်။ဒီ2015ရွေးကောက်ပွဲမှာသူတို့မဲပေးလိုက်လို့ကောသူတို့မျှော်လင့်နေတဲ့အပြောင်းအလဲတွေကိုရနိုင်မှမလားဆိုတာကိုတော်လေးတံပြားရှိတယ်။ဆောစောကကိုထွန်းဝင်းကြီးပြောသလိုပါပဲ2008ဖွဲ့စည်းပုံမပြည့်စုံနိုင်မယ်လို့ကျွန်တော်တို့ဆက်သွားမယ်ဆိုလို့ရှိရင်ဒီလူတို့ကဒီချေခြင်းနဲ့ကိုယ်စလေဒီလူတို့ဖြစ်စီခြင်းနဲ့ခေါင်းဆောင်ဒီလူတို့ဖြစ်စီခြင်းနဲ့အစိုးရမျိုးဖြစ်လာပါမလားဆိုတာကိုဒီဒီရကတော်တော်လေးကိုဒီပေါ်မှာစိတ်ကြည့်နေတယ်တန်တရားရှိနေတယ်ဒါကြောင့်မို့လို့ဒီလူတို့အနေနဲ့က2012လောက်တော့စိတ်မိတ်ဆာမှုရှိဘူး2012ကြာခဲ့ရေးတော့ပေါ်ရတော့ဒီလူတို့ကပြန်ပြီးတော့စိတ်မိတ်ဆာတယ်ပြန်ပြီးတော့လည်းတက်တက်ကြွကြွရှိကြတယ်လောလောဆယ်အနေထားမှာတော့ကျွန်တော်တို့ဒီရဲ့တဘာဝအတိုင်းနဲ့နည်းနည်းဝေးနေသေးလို့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကဆက်ဆော့ရလို့ဒီကနေ့နောက်ဆုံးပြတ်တော်ထဲမှာ436ခုမဲခွဲလိုက်တဲ့အခါမှာ NLD ပါတီနဲ့တကွဒီဒီမိုကရေစီအားစုတွေကလိုလားတဲ့ကိစ္စတွေရှုံးသွားတယ်
အဲ့ဒီခါတော့အဲ့ဒီဟာတွေကြည့်ပြီးတော့ဒီဖွဲ့စည်းပုံရုံမပြောင်းဘူးဆိုလို့ရှိရင်ငါတို့ရွေးချယ်ပြီးလိုက်တဲ့ကိုယ်စားလှယ်တွေဟာငါတို့မျှော်လင့်ချက်တွေထောက်ဆောင်ပေးနိုင်မှာမလားဆိုတဲ့တန်တရားရှိလာတာကိုသိရပါတယ်။ဒါကြောင့်မို့လို့ပြည်သူလူထုက2010တဲ့ပို့ပြီးတော့တက်ကြွတယ်လို့ပြောနိုင်ပြီမလို့2012လို့စိတ်လှုပ်ရှားမှုမျိုး2012လို့တက်ကြွမှုမျိုးတော့မတွေ့ရပါဘူးက
ြ။ဟုတ်ကဲ့အဲ့ဒါကျွန်တော်အဲ့ဒါလည်းတပြိုင်တည်းနဲ့မေးချင်တာပါ2012ကတော့နေရာအနေချင်းမို့လို့တမျိုးပေါ့လေ2010လုံးကပြောမယ်ဆိုရင်လူထုမှာသိရွေးချယ်ခွင့်မရှိပါဘူးခုနပြောလို့အာဏာရေးကြံ့ခိုင်ရေးပါတီရှိမယ်နောက်တခြားပါတီငယ်တွေရှိမယ်တိုင်းသားပါတီချို့ရှိမယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့ထူးခြားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာအပြည့်နေပါဒီအနာရပါတီနဲ့ရှင်ပြန်ရမယ်နေသားရှိပါတယ်လူထုမှာပို့ပြီးတော့ရွေးချယ်ခွင့်များလာတယ်လို့ပြောသူတို့မှခံစားချက်ရှိပါလားကိုပြည်သူနိုင်ငံအမြင်ရောဘယ်လိုရှိပါလဲ
လူထုနေနေတော့ကိုယ်စလဲတွေကိုပို့ပြီးရွေးချယ်နေလာတဲ့အခွင့်အလမ်းတော့ရှိပါတယ်အဲ့ဒီမှာဆိုဆိုကပြောတယ်လို့ပဲကျွန်တော်ပြောချင်တာနဲ့ချက်ရှိပါတယ်2010ရွေးကောက်ပွဲတော့ကြားတဲ့အခါကျတော့ NLD မပါဝင်နိုင်အောင်စေုပ်ချုပ်ရေးအဖွဲ့ကပေါ့စီအစိုးရဖန်တီးထားတယ်ဖန်တီးထားပြီးစေုပ်ချုပ်ရေးအောက်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲဖြစ်တယ်2010မှာအားလုံးသိကြတဲ့အတိုင်းကျူတင်မဲတွေနဲ့အနိုင်ရအောင်လုပ်ခဲ့တယ်။2010ယူကော့ပွဲရဲ့အရှုံးနိုင်အဆုံးပြတ်ကကျူတင်မဲတွေကနေပြီးတော့ပြီးခဲ့တယ်ပေါ့ကျူတင်မဲကအဆုံးပြတ်ပြီးခဲ့တယ်။အခုကျွန်တော်တို့2015ခုမှာလည်းဘာလို့သွားပြီးမတန်တရားရှိစီရတွေ့ရတယ်လဲဆိုတဲ့အခါကျတော့မဲစင်းရင်းပေါ့အခုဆိုလို့ရှိရင်မဲစင်းတွေမပြည့်စုံဘူးမာရင်းမှုတွေတနိုင်ငံလုံးတိုင်းတန်နေဖြစ်နေတယ်။အဲ့တော့ဒီမဲစင်းဟာ2015ယူကော့ပွဲမတိုင်ခင်မှန်မှန်ကန်ကန်မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီလူတွေကသူတို့ရွေးချယ်ခြင်းနဲ့ကိုယ်စားလှယ်တွေရွေးချယ်လို့အခွင့်အလမ်းရှိပါမလားမှန်မှန်ကန်ကန်ရွေးချယ်နိုင်ပါမလားဆိုတဲ့ပြဿနာရှိလာပါတယ်။ဒါကြောင့်မို့လို့2015ရွေးကောက်ပွဲကဘလောက် free and fair ဖြစ်မလဲပေါ့။အဲ့ဒါအရေးကြီးပါတယ်။ဒါကတစ်ချက်ပါ။နောက်တစ်ခုကတော့ဆောစောကကျွန်တော်တို့ပြောတဲ့ဒီဖွဲ့စည်းပုံမှာဒီလူတွေကတော့ရွေးချယ်နိုင်တဲ့ရွေးချယ်လိုက်ပြီးသို့တော်လွတ်တော်တဲ့25ရာခိုင်နှုန်းတော့တတ်မတော်တာကိုယ်စားလှယ်တွေရှိနေတယ်။ကျွန်တော်ပြောချင်တာကအဲ့ဒီတတ်မတော်တာကိုယ်စားလှယ်တွေဒီအပြင်ကြည့်တဲ့တဘောမတူဘူးဆိုလို့ချင်းဘာမှဖြစ်လာဖို့ကြောင်းမရှိဘူးဒီလူတို့ကဘယ်လိုပုံကူလိုပဲရွေးချယ်ပြီးလိုက်ရွေးချယ်ပြီးလိုက်အဲ့ဒီခေါင်းဆောင်တယောက်သမရဖြစ်ဖို့ဒီလူတို့ကြိုက်တဲ့အဖွဲ့အစည်းအစိုးရဖြစ်ဖို့ဆိုတော့စစ်တပ်ရဲ့တဘောတူကြီးလိုအပ်ပါတယ်ဒါကြောင့်မို့လို့ဒီလူတို့အနေနဲ့ရွေးချယ်ခွင့်ကိုပူရလာပြီမယ်လို့အချက်နဲ့ချက်ပေါ်မှာမူတည်ပါတယ်တစ်ကားကမဲစင်းပြဿနာပါဘူး2015ရွေးကောက်ပွဲဟာအဖရိယံဖေဖြစ်ပါမလားမြန်မာတတဖြစ်ပါမလားတရားမျှတမှုရှိပါမလားဒါကတစ်ချက်ပါနောက်တစ်ခုကတော့ပြည်သူလူထုကရွေးချယ်ခွင့်ပိုးလာတယ်ဆိုရင်2010ဖွဲ့စည်းပုံကြီးမပြည့်နိုင်တဲ့ရွေးကတော့ပြည်သူလူထုရဲ့ရွေးချယ်မှုကအကန့်အသတ်နဲ့ရှိနေမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ချက်လည်းမေးချင်ပါတယ်ကိုပြည်သူနိုင်ငံကိုပဲနိုင်ငံရေးပါတီနဲ့ပတ်သက်လို့လူထုရဲ့အမြင်မှာပြောရမယ်ဆိုရင်အခုကြန့်ခိုင်ရေးပါတီအာဏာရကြန့်ခိုင်ရေးပါတီနဲ့ပတ်သက်ပြီးတော့သတင်းတွေမျိုးမျိုးထွက်နေပါတယ်သမရနဲ့ပါတီတွေဂျာပါတီဂျာမှာသဘောမမျှမှုတွေရှိတယ်လို့တမရကနေတမရနဲ့ဒီအစိုးရအဖွဲ့တချို့ကနေပြီးတော့တတိပုဂ္ဂလပုံစံမျိုးနဲ့ဝင်ရွေးခံမလို့လို့အဲ့တော့ကြန့်ခိုင်ပါတီမှာလည်းနည်းနည်းလေးသတင်းတွေအများမျိုးဖြစ်နေပါတယ်တစ်ဖက်တခြားတစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်း2012ရွေးကောက်ပွဲဝင်တုန်းကဖွဲ့စည်းပုံပြင်ရေးတို့တရားဥပဒေစိုးမိုးရေးတို့သူတို့ကြွေးကြော်ပြီးတော့အော်လာခဲ့ပြီးမြဲတစုံတရာမလုံနိုင်ခဲ့တဲ့အပေါ်မှာလည်းဝေဖန်ခံရပါတယ်ဒီပေါ်မှာလူထုဘက်ကတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်လို့သဘောထားအပြောင်းအလဲများရှိပါလား
ဒီလိုတော့ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲဟာမြန်မြန်တက်တက်ဖြစ်မယ် free and fair ဖြစ်မယ်ဆိုလို့ရှိရင်ပြည်သူလူကကျွန်တော်ထင်ပါတယ်မြေသားဒီမိုကရေစီဖွဲ့ချုပ်ကိုပြေးဦးမှာပါမြေသားဒီမိုကရေစီဖွဲ့ချုပ်ကဒီဘူကအချင်းပြောမယ်ဆိုလို့ရှိရင်လာမယ့်2015ရွေးကောက်ပွဲမှာမြေသားဒီမိုကရေစီဖွဲ့ချုပ်ကအနိုင်ရဦးမှာပါသို့တော့အစိုးရဖွဲ့နိုင်လောက်တဲ့အရေးတွေရမရဆိုတာကတော့ကျွန်တော်တို့ဟိုလေကုန်ထုတ်เสียဖြစ်ပါတယ်ဒီဘူကတဘောကတော့နိုင်ဦးမှာပါတိုးတော်လေဒါဆိုလို့ရှိရင်အမေသားဒီမိုကရေစီဖွဲ့ချုပ်တဲ့နောက်ဆုံး chance ပါဘာလို့လဲဆိုတော့ကျွန်တော်တို့90ရွေးကောက်ပွဲတော့ကလည်းတတီတူကအပြတ်အသတ်ရွေးချယ်ကြအောင်ပြီးခဲ့ပါတယ်တိုးတော်ဒီနေ့ဒီအားလုံးပြည့်တဲ့အတိုင်းဖြစ်ပြခဲ့တာစစ်ဆိုးရဲ့စီမံမှုတွေကြားမှာအလူးလက်ခံခဲ့ရပြီးတော့တတီတူလိုချင်တဲ့ဒီမိုကရေစီရရှိအောင်စွမ်းဆောင်ပေးနိုင်သေးပါဘူးနောက်တစ်ခုကလည်းကျွန်တော်တို့2012မှာဒီကြပြရေးကပေါ်မှာပေးထားတဲ့ကတိသုံးခုပေါ့တရားဥပဒေစိုးမိုးရေးဒီရင်းငင်းရေးနဲ့အဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဒီသုံးချက်လုံးဟာလည်းပြန်သုံးသပ်ကြည့်တဲ့အခါမှာကျွန်တော်တို့ဟာအထူးကြီးရရောက်ဆောင်ရွက်နိုင်ခဲ့တယ်ဆိုတာမျိုးမတွေ့ရပါဘူးဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အဲကြံ့ခိုင်ရေးပါတီနဲ့ပတ်သက်လာရင်တော့ဒီနှစ်ပါတီမှာဆိုလို့ရှိရင် PPDD ကတည်ကြပါတယ်မြေသားဒီမိုကရေစီဖွဲ့ချုပ်ကိုထောက်ခံမယ်ပြီးတော့ပေးဦးမှာပါ
ဟုတ်ကဲ့ပါခင်ဗျာကိုပြည်သူနဲ့ရောကိုထုံးဝင်းရောလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေအတက်ကိုလှည့်ပေးချင်ပါတယ်သရော့ရှင်တွေတက်ကအခုအရင်ဆုံးကုဥဆန်းဝင်းမကွေးမြို့ကပါတယ်ဥဆန်းဝင်းကြားပါလားခင်ဗျာ
ဟုတ်
ကဲ့ဥဆန်းဝင်းရဲ့သဘောထားအမြင်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သိချင်ပါတယ်ဟုတ်ကဲ့ကျွန်တော်ပြောချင်တာကတော့
ောမစင်တော့ကဟိုသူမရှုံးဘူးကွာသူတို့လေအခုလက်ရှိတုတ်ပြီမလို့မရှုံးဘာလို့မရှုံးလဲဆိုမရှုံးနေကြအကြောင်းတွေအများကြီးရှိနေကြအဲ့ဒါကြတော့အခုလက်ရှိကျွန်တော်အမြင်မှာတော့ဒေါန်ဆက်ကိုပါဦးကြမဲပြည့်နေပါဘောနော်တော့ဦးဝင်းပြန်ပြောခဲ့တယ်လို့ပေါ့နော်ချောင်းပြေးတယ်မဲရတော့အပြည့်ဝရတယ်ကဒါမျိုးအဲ့ဒီပြေးတယ်မဲတယ်အခုလက်နဲ့ပြေးတယ်မဲတယ်သူဘယ်လိုလုပ်ကြမလဲအဲ့တော့ဘာလို့ပြန်ပြရဖြစ်နေလဲဆိုကြအခုမင်းစင်းကိစ္စဒီမှာမြန်မာနိုင်ငံဒုရတန်း50ပဲရှိတယ်ကြအဲ့ဒါလေးကိုပဲဟိုဒီမင်းစင်းလေးကိုပဲဒီဒီပြင်ဟိုတရုတ်တို့အိန္ဒိယတို့နဲ့ရှင်းမယ်ဆိုမြန်မာနိုင်ငံဒုရတန်း50ကဘာမှပြောပတ်လို့တဲ့ဟာလို့မဟုတ်ပါဘူးအဲ့ဒါလေးတော့မှမအရင်မှားတာလေကြမှားတင်တော့မှားတော့လက်ခံနိုင်မယ်လို့ဟိုကြတော့အလုံးစုံကြီးမှားတာဆိုကြတော့အဲ့ဒီပုံမှာလည်းတန်ပြရရှိတယ်ကြအဲ့ဒီတော့ဒီဦးကြောင်ကတော့ဒီလက်ရှိလာမယ့်ရွေးကောက်ပွဲကိုရှင်းလို့ဆိုတော့ကျွန်တော်မရှင်းဘူး။ဒါပေမဲ့လို့လူတို့ကတော့ဒေါ်စားကြီးကြီးတော့ပေးကြမှာပဲကြာအကုန်လုံးကလေအားရပါရပေးကြမှာပဲ။အဲအားရပါပေးတာဒါပေမဲ့ပေးတဲ့ဟာတွေကိုကျွန်တော်ဒီအဲ့လိုမျိုးပြောလို့ကျွန်တော်ကလေးတွေတစ်ချက်မလို့လုတ်ကြမလဲဆိုတဲ့အနေအထားပေါ်မှာကျွန်တော်တော်တော်လေးကိုတတိထားပြီးတော့ကြည့်ရမယ်ကြာအားရကိုလေ
။ဟုတ်ကဲ့အဲ့တော့ကူဆန်းဝင်းကကိုပေးမဲ့မဲကတကယ်တမ်းရလက်ကအမှန်မှန်ကန်ကန်ဖြစ်ပါမလားဆိုတဲ့တန်တရားဖြစ်နေတယ်ပေါ့။အဲ့တော့မဲပေးမလား။
ဟုတ်ကဲ့ကျွန်တော်တို့ MVP ပေးပါပါကျွန်တော်ကလေ
ဟုတ်ကဲ့ဦးဆောင်ဝင်းပ
ေးပါပါကျွန်တော်မဲပေးမဲဟုတ်ကဲ့ပြောပါ
ဟုတ်ကဲ့ဦးဆောင်ဝင်းကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှစ်တူကိုဖိတ်ခေါ်ခြင်းလို့ပါအာမောင်တက်တနဆိုတာအမေရိကန်ပြည်တော်စုကပါမောင်တက်တနကြားပါလားခင်ဗျာ
အားကြားပါတယ်ခင်ဗျာ
ဟုတ်ကဲ့မောင်တက်တနရဲ့အမြင်လည်းသိကြပါတယ်ခင်ဗျာ
အာဟုတ်ကဲ့အခုကဒီ2015ယူကောက်ဝေးရာဒီသတင်းရှစ်ချင်းနဲ့ကြီးသူလူလာတဲ့ပါတီလူလူလာတဲ့အစိုးရတကယ်ရဖို့ဆိုတာတော်တော်ကြီးကိုခက်ခဲတယ်ဆိုတော့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာဘာကြောင့်လဲဆိုလို့ရှိရင်ဒီဟိုဝက်ဆင်းနေတာအစတိတ်နေပြီဒါရည်ရွယ်ချက်ရှိရှိဟိုဖိုင်းနေကိစ္စပါတယူးတန်ခါဖိုင်းနေတာဟိုရည်ရွယ်ချက်ရှိရှိဖိုင်းရောပါလေဖိုင်းရောရချင်းဟိုလွတ်တော်တဲ့မှာလေဒီတော်ကားဟလာစတက်ကိုတည်းလေရှိနေပြီအဲ့တော့ဒီသူကနေဘလူးဝက်တဲ့တင်စိုက်တဲ့ခေါင်းဆောင်ကိုတည်တယ်အတင်လိုက်တဲ့ဟာကဘာလို့ဆိုရှိဒီ25ရာခိုင်နှုန်းတိုင်းကန့်ကွက်နေပါပဲအဓိကသူကန့်ကွက်တာဟာသူ့ရဲ့အသက်ဥပ္ပေစီစဉ်လုံးညိုနေတဲ့သူ့ရဲ့အခွင့်အာဏာကိုထိခိုက်နိုင်တဲ့ပူရီကျဆင်ချက်ဒီအစိုးရချက်ဒီဖွင့်လွှဲရဖို့သူတို့ကတော့ကန့်ကွက်နေပါပဲဒီဟာတိုက်ရိုက်တော်လည်းကောင်းတွဲဝဲတော်လည်းကောင်းဘလူးနီးရဲ့အစိုးရနဲ့တော့ကန့်ကွက်နေတယ်ဒါပေမဲ့တခုပဲကျွန်တော်တို့ကကျော်လင့်ချက်ရှိနိုင်တဲ့အရာတခုပဲရှိတာ NLD ကတကယ်လို့ငွေအညာစုရကအစိုးရဖွင့်နိုင်လို့တဲ့အခြေအနေမျိုးရခဲ့တယ်ဆိုလို့ရှိရင်တော့ဒါကျော်လင့်ချက်ကတော့ယူနေတယ်ကြာပြည်ဝင်ကြောင်းလည်းဒါသာဒီဒီ9နှစ်ပေါ့2015ဟာနေစပြီးတော့နောက်ငါနဲ့ကြံ့မှသာလေကျွန်တော်တို့လူကျင်ရဲ့အစိုးရတည်းရဲ့သုံးဟုတ်ဥရီတည်းရဲ့ရက်ခန်းနိုင်ကိုကျွန်တော်တို့အဲ့လိုယုံကြည်ရခင်ဗျာ
ဟုတ်ကဲ့ခင်ဗျာမောင်တနာကျေးဇူးပါကျွန်တော်တို့ရှင်နေပဲဆက်ပြီးခေါ်ပါမယ်ကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကိုနေဦးလင်းရဲ့အမြင်လည်းသိကြပါတယ
်ကျွန်တော်အမြင်ကတော့ကျွန်တော်ကတော့နိုင်ငံရေးဖြစ်စဉ်နေနဲ့ပဲလေ့လာပြီးတော့ဟိုပြောလေပြောထားလည်းရှိတာပေါ့နော်ဟိုကျွန်တော်တို့နိုင်ငံရေးကိုပြန်စဉ်းစားလို့ရှိရင်feeling ဆိုတဲ့ခံစားမှုနဲ့ blood ဆိုတာဟောပေါ့နော်ဟိုသွေးဆူအောင်လုပ်တဲ့နည်းနဲ့ဒါမှမဟုတ် feeling ဆိုတဲ့ခံစားမှုနဲ့ဒါမှမဟုတ် brain ပေါ့နော်အုံနောက်ကိုသုံးပြီးလုပ်တဲ့နည်းပေါ့အဲ့တော့ဗမာနိုင်ငံမှာဖြစ်တဲ့နည်းတွေကိုသုံးကြည့်ရင်ကျွန်တော်တို့ကလေးလာကြည့်ရင်ခံစားမှုကိုအရင်တည်ပြီးတော့ brain နဲ့လုပ်ရင်ပိုပြီးအောင်မြင်မယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ခင်ဗျဘယ်သူနိုင်မယ်ဘယ်သူရှုံးမယ်ဆိုတာတဦးချင်းစီတော့ကျွန်တော်ပြောချင်တဲ့ဆန္ဒမရှိပါဘူးကျွန်တော်ကတော့ဘယ်လူပဲဖြစ်ဖြစ်အရွေးခံတဲ့လူတွေဟာအုံနောက်ရင့်ကျက်တဲ့လူအည်သွေးရှိတဲ့လူတွေတက်လာတာကိုပဲကျွန်တော်သဘောကျပါတယ်ဒါမှလည်းပဲပညာနဲ့အုပ်ချုပ်တဲ့ဒိုင်းပြည်ဟာပို့ပြီးတော့ရှေ့ကိုမြန်မြန်ရောက်နိုင်တယ်ကိုပဲကျွန်တော်သုံးသပ်ပါတယ်ဘယ်အဖွဲ့အစည်းဘယ်ကတည်းကတက်လာတဲ့လူတွေဟာအုံနောက်ရှိတဲ့လူတွေဖြစ်ဖို့တင့်နေလို့ပဲကျွန်တော်ပို့ပြီးတော့ပြောကျင်တဲ့ဆန္ဒရှိပါတယ်ဗျစင်ကာပူရဲ့အတွေ့အကြုံညပြောရမယ်ဆိုလို့ရှိရင်အုံနောက်ချီးတဲ့လူတွေအုပ်ချုပ်တဲ့အတွက်တိုင်းပြည်ကိုရှေ့ကိုအားရောက်ပါတယ်ခင်ဗျကျွန်တော်ကိုယ်တိုင်ကလည်းအင်ဂျင်နီယာလုပ်တဲ့အခါမှာအတွေ့အကြုံညဘာတွေသွားတွေ့ရလဲဆိုတော့ဟိုကျွန်တော်ဟိုလက်တွေ့ပေါ့နော်ကျွန်တော်မလေးရှားဘက်သားဆင်းလုပ်တဲ့အခါမှာအရိယာဒါရိုက်တာကိုနိုင်ကကျွန်တော်ကိုပြောတာသူတို့ဆင်းနစ်လုံးလုံးမအောင်မြင်ဘူးပေါ့နော်ဒီလိုဆက်အစ်စ်တွေထုတ်တာတွေဒီဇိုင်းတွေထုတ်တာတွေ process ထုတ်တာတွေအဲ့တော့ဟိုဆိုလိုတဲ့သဘောကလားအုံနောက်ရှိတဲ့လူကြွားကျင်တဲ့လူတွားပြီးလှုပ်တဲ့အခါကျရင်ဒီဆယ်နှစ်လုံးလုံးကအမားတွေကိုနော်အုံနောက်ရှိတဲ့လူကဖြည့်ရှင်းပေးလိုက်တဲ့အတွေ့သူတို့ဆိုရင်အခုဆိုရင်တနည်းတနည်းကိုမီလီယံနဲ့ချီပြီးတော့ save လုပ်နိုင်တဲ့အနေအထားမျိုးကိုကျွန်တော်တို့လုပ်ပေးနိုင်ပါတယ်ဒါကြောင့်အုံနောက်ရှိတဲ့လူတွေပဲတက်လာပါလို့ပဲကျွန်တော်ကတော့ဆုတောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူပါဒီခါလေးဖိတ်ခေါ်ခြင်းပါလေကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်အမြင်လေးဆွေးနွေးလို့ရပါလား
ပါတယ်ကျပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်လေက ကိုလာမေးရွေးကောက်ပွဲကပြန်ပြားဖြစ်တယ်ဆိုလို့ရှိရင်တော့နှစ်နှစ်တရဖြစ်တယ်ဆိုလို့ရှိရင်တော့တရမင်းဆိုတော့မျက်ပေါက်ဆိုရလို့ပဲကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့လေ MLD ကလည်းစဉ်းစားရအောင်ထဲမပူနိုင်ပါဘူး။ရခိုင်ကွန်ပျူတာကလည်းဆရာနှုန်းပိုင်းဝင်ရောက်ပေးရပါမယ်။တိုင်းရတာအဖွဲ့အစည်းတွေကလည်းစဉ်းစားရအောင်လောက်ပေးရပါမယ်။ကျန်တဲ့ပါတီတွေကလည်းဆရာခန်းလို့လောက်ပဲကျွန်တော်မှန်းပါတယ်အဲ့ဒါကြောင့်မြောက်ပေါင်းအစိုးရတခြားဖြစ်လာမျိုးလို့ပဲကျွန်တော်မှန်းပါတယ်နောက်ဖိချက်ချက်တစ်ခုကကျွန်တော်ဒီရွေးကောက်ပွဲပြီးတာနဲ့ရခိုင်ဖွံ့ဖြိုးရေးအခွေကနှစ်ချက်ကိုတော့မတဖို့ရှိပါတယ်အဲ့ဒီခါကျတော့ကျွန်တော်တို့မျောနှင်းထားတဲ့ဒီအဖြစ်ပြက်လေးတွေစတိုက်ပြင်းပြလာမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒါလေးပဲကျွန်တော်တို့စောင့်ကြည့်ပြီးတော့ကောင်းတဲ့ဖက်ကိုတော့ပါစီလို့ပဲကျွန်တော်တို့ဆုတောင်းပါတယ်
ဟုတ်ကဲ့ပါငါကုကြောဘူးတော်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ခြင်းပါတယ်အရင်ဆုံးကိုပြည်သွေးနိုင်ကိုဖိတ်ခေါ်ခြင်းပါတယ်ခုနကသူတို့ဆွေးနွေးသွားတာကြီးကြားမိပါမှာသူတို့များသောအားဖြင့်သူတို့ရှင်တွေရဲ့အမြင်ကတော့မဲဆင်းကိုအကြောင်းပြပြီးတော့မဲဆင်းဆိုတဲ့ကိစ္စမှာတင်သူတို့တန်တရာကိုရွေးကောက်ပွဲနဲ့ပတ်သက်လို့တော်လီတန်တရာကြီးတာတွေ့ရပါတယ်ခင်ဗျာကျွန်တော်ကိုပြည်သွေးနိုင်မိကျင်တာကိုပြည်သွေးနိုင်ခုနကပြောလို့မြို့သားသူမျိုးစုအဖွဲ့ချုပ်နဲ့ပတ်သက်လို့လူတို့ရဲ့အမြင်တော့1990တုန်းကမြို့သားသူမျိုးစုအဖွဲ့ချုပ်ကတော့တကယ်ကိုအပြတ်တတ်နိုင်ရခဲ့ပါတယ်2012ဂျာဖက်ရွေးကောက်ပွဲမှာလည်းပြောမဆိုအပြတ်တတ်နိုင်ရခဲ့ပါတယ်အခုလာမယ့်2014မှာကောအပြတ်တတ်နိုင်ဖို့အလားအလာရှိပါလားဘာလို့ဆိုတကယ်တမ်းပြောရင်တိုင်းသားပါတီတွေနဲ့ရှင်းရပါလိမ့်မယ်နောက်တစ်ခုကကြန့်ခိုင်ရေးတချို့အားကောင်းတဲ့နေမြေလည်းရှိတယ်လို့ကျွန်တော်ကြားရပါတယ်အပြတ်တတ်နိုင်မယ့်အနေအထားရှိပါလား
အဲ့ဒါတော့တကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့မြေပေါ်မှာအခြေအနေတွေကတော့မတူပါဘူးကြီးက1990ရွေးကောက်ပွဲတော့ရွေးကောက်ပွဲလည်းလွတ်လပ်ပြီးတရားမျှတတယ်အဲ့ဒီခါကျတော့အပြတ်အသတ်နိုင်ရရှိခဲ့တယ်မြူသားတိမျိုးဒီဆိုတော့2012မှာအပြတ်အသတ်နိုင်ရရှိကြတော့ပုံစံတစ်မျိုးပါအဲ့ဒါကတော့ဟိုမဲထန်တာနဲ့လည်းနေတယ်ဂျာပြတ်ရေကောက်ပွဲလည်းဖြစ်တယ်အန်တီစုပေါ့တောင်ဆန်းစုကြည့်လက်မြောက်ခါကအနေဓာတ်သူကိုယ်တိုင်ဥဆောင်ပါဝင်တဲ့အတွက်လူရဲ့စိတ်ဝင်စားမှုနဲ့အားပေးမှုကလည်းအမြင့်ဆုံးနေထားမှရှိတယ်ဒါကြောင့်မလို့နောက်တစ်ခုကကျတော့ဗာလဲဆို2012ဂျာပြတ်ရေကောက်ပွဲမှာအနိုင်ရရှိတာကလက်ရှိအစိုးရကလည်း NLD ကိုအနိုင်ရရှိပြီးလွတ်တော်တွေကိုရောက်စီခြင်းနဲ့လွတ်တော်တွေကိုရောက်စီခြင်းနဲ့အကြောင်းရင်းတရားဖြစ်တဲ့အတွက်ဒီရွေးကောက်ပွဲမဲဆက်ကာလတွေမှာစီကံချက်တွေတင်းကျပ်တာတိတ်ကြီးကြီးရွေးကောက်ပွဲပြီးသွားတဲ့ခါမှလည်းနေရင်းလိုကိစ္စမျိုးတွေနဲ့ထောက်ထားပြီးတော့ကျွန်တော်တို့အရေးကြီးဆောင်ရွက်တာမျိုးတွေမတွေ့ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကဒီဒေါန်ဆန်းစုကြည်နဲ့ NLD ကိုလွတ်တော်တွေကိုရောက်စီခြင်းနဲ့ဒါမှလွတ်တော်ဟာနိုင်ငံတကာရဲ့အပြစ်မပြင်းမှုတရားဝင်မှုနဲ့လွတ်တော်ရဲ့ပုံရိပ်သာတက်လာမှာဖြစ်တဲ့အတွက်သူတို့ကအဲ့ဒီတော့လိုလိုလားလားနဲ့ကိုကြိုးစားကြတာဖြစ်တယ်ဒါပေမဲ့အခုလာမယ့်2015ရွေးကောက်ပွဲမှာတော့အဲ့ဒီအခြေအနေမျိုးရှိမှာမဟုတ်ဘူး။ဒီကျွန်တော်တို့ပရမတ်သူမဲချင်းတွေ့ကြုံနေရပြီအထက်ကဲဒီဟာကိုဆောင်ရွက်နိုင်တယ်ဆိုလို့ရှိရင်တောင်မှအဲရွေးကောက်ပွဲအကျိုးကာလပြင်ပင်းကာလပေါ့မဲဆက်စည်းရုံးတဲ့ကာလတွေမှာစီကံချက်တွေအများကြီးတင်းကျပ်လာစရာရှိတယ်။နောက်တစ်ခုကရွေးကောက်ပွဲပြီးသွားတဲ့မှာလည်းငွေစည်းရုံးလိုကိစ္စမျိုးတွေနဲ့အဲရည်ရည်ဆောင်ရွက်တာတွေလွတ်တော်ကိုယ်စားလှယ်တွေကိုအကြီးခံရမပယ်တဲ့ဟာတွေအများကြီးရှိလာနိုင်တယ်ဒီလိုအခက်အခဲတွေရှိပါတယ်မတူညီတဲ့အခြေအနေပါအပြတ်အသတ်နိုင်ရရှိမလားဆိုတော့အတော်လေးပြောဖို့ခက်တဲ့ကိစ္စပါဘာလို့လဲဆိုတော့ NLD အစိုးရတရားဖွဲ့နိုင်ပြီဆိုလို့ရှိရင်333ဦးလွတ်တော်ကိုယ်စားလှယ်ရရှိဖို့လိုပါတယ်အဲ့တော့တိုင်းဒေသကြီးမှာ292ဦးရှိတဲ့အတွက်တိုင်းဒေသကြီးမှာအလုံးနိုင်နေဆိုလို့ရှိရင်တော့အစိုးရဖွဲ့နိုင်တဲ့ကျွတ်တော်ကိုယ်စားလှယ်ရည်တွေရနိုင်ပါတယ်အဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့တိုင်းဒေသတွေကိုထက်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မလို့တိုင်းဒေသတွေရဲ့မဲဟာ NLD အစိုးရဖွဲ့နိုင်ခြင်းမဖွဲ့နိုင်ခြင်းဆိုတာအဖြစ်ပြီးဖို့ရှိပါတယ်ဒါကြောင့်ကျွန်တော်တို့အမြင်ကတော့တိုင်းဒေသတွေကိုထက်တွေ့ဖို့လိုတယ် NLD ကအမျိုးအမြင်ကြီးကြီးရင်ပတ်ကြည်ကျင်နဲ့ဒီကောက်ပွဲမတိုင်ခင်ကာလတွေကအရေးကြီးတဲ့တိုင်းဒေသပါတီစစ်မှန်တဲ့တိုင်းဒေသပါတီဒီမိုကရေစီကိုတကယ်ပေါ်ဆောင်မဲ့တိုင်းဒေသပါတီနဲ့အခုတွေကသူတို့ကနှိမ့်နှိုင်းဆောင်ရွက်ပြီးတော့အပေးကြီးလုပ်ပြီးတော့မာမိတ်ဖွဲ့ပြီးတော့ဆောင်ရွက်တင်တယ်လို့ထင်ပါတယ်အဲ့တော့ NLD နေနဲ့အခုတွေကစီမေတွေကိုထက်တွက်ပြီးတော့တိုင်းသားတွေနဲ့ကျေပြတ်တဲ့မာမိတ် policy တခုရှိလို့ရှိရင်2015ယူကောက်ပွဲမှာ NLD ဟာအစိုးရဖွဲ့နိုင်လာတဲ့အမှတ်ဦးကြီးရရှိမယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ကုပြေသွန်းရဲ့ကျေးဇူးပါလေလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်ကိုထုံးဝင်းကြီးကိုလည်းတခါလေဒီမေးခွန်းလေးမေးကြပါလေကိုထုံးဝင်းကြီးအခုရွေးကောက်ပွဲကခုနကကျွန်တော်မေးလို့ပဲအပြတ်တတ်နိုင်ရမလားမဲပြန့်သွားမဲ့သဘောရှိလားပတ်သောတိုင်းသားဒေသတွေမှာလည်းတိုင်းသားပါတီတော်တော်အားကောင်းတာတွေ့ရပါတယ်ကိုထုံးဝင်းကြီးအမြင်လည်းသိကြပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ညီနာကတော့ဒီ1990အချိန်ကြီးနဲ့တော့ဒီလူသားဒီလူမျိုးကြီးဖွဲ့ချုပ်ကဟိုကျွန်တော်ဟိုအတူတူဟိုတစ်ထပ်တည်းမဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်လေအခုအချိန်လေးမှာတစ်ဖက်ကလည်းကျွန်တော်တို့အရင်စစ်ဆိုးရဟိုအားဖြင့်အကာအကွယ်ပေးထားတဲ့တက္ကသိုလ်
ပါတီအနေနဲ့ကသူတို့မနိုင်နိုင်အောင်လုပ်မယ်ဆိုတဲ့အစီအစဉ်မျိုးတွေအများကြီးဆောင်ရွက်ထားတာကိုတွေ့ရတယ်။ဥပမာမဲဆင်းမလာတွေဆိုရင်ဒါအလွန်တိတာထင်ရှားတဲ့ဟာတွေ။နောက်ကြိုတင်မဲတွေရှိမယ်။အဲနောက်အခြားဟိုပါတီအပွားတွေပေါ့နော်ထူထောင်ထားတာမျိုးတွေ။နောက်အဲဒီချီယုံကာလာကိုအဲဒီခုနလိုအစိုးရအဖွဲ့ဝင်တွေကအဲ့ဒီရမတီးအဲ့နလာလောက်ကြိုတင်ရနေတာမျိုးတွေတော့အချို့နေရာတွေမှာဒီအကျန့်တဲ့ဓာတ်မျိုးတွေပေါ့နော်ဥပမာခါရမျိုးတွေကအာကျွန်တော်တို့ energy ဥက္ကဋ္ဌတယောက်ဆိုရင်အဲ့လိုပေါ့တက်တက်ခိုင်းတာမျိုးတွေဒါအဲ့လိုအခြေအနေတွေပေါ့နော်ကျွန်တော်ကဘယ်ဒီဘဝကြောက်မှုပြောတာမဟုတ်ဒါပေမဲ့အဲ့ဒီအခြေအနေတွေကိုခံပြီးနိုင်တာကလက်ရှိအနာရတဲ့သူကအခွင့်အရေးပူတာပေါ့နော်အဲ့လိုအခြေအနေမျိုးတွေကဟိုတော်တော်လေးဟိုမြန်မာဒီမိုကရေစီဖွဲ့ချုပ်နေတယ်အဲ့ဒီကအနိုင်ရဖို့ဆိုတာဟိုတော်တော်ကိုလှုပ်ယူရမှာပါဟု
တ်ကဲ့
နောက်ဒီလူလူအနေထားကဘလောက်ပဲပြေးပြင်းပြေးပြင်းခုနလိုအကန့်တတ်တယ်ပေါ့ကျွန်တော်တို့ဒီလက်ထောက်ဆင်းနေရေကောက်ပွဲမှာတုံးကတောင်းကြပြတ်မှာတင်တယ်ကျွန်တော်တို့ကျုံအဲ့တော့ကြားလိုက်ရတာရှိတယ်အဲ့ညတော့ကမဲဆင်းထုတ်ပြန်တော့နိုင်တယ်မနေ့ကတော့ချုံသွားတာလေအဲအဲ့မှာဟိုကျုပ်တင်နေပြီထပ်ရောက်လာလို့လို့ပြောတယ်ပေါ့နော
်
အဲ့လိုအခြေအနေမျိုးတွေကလည်းဟိုဖြစ်လာနိုင်ကြည့်ရအများကြီးရှိတဲ့အတွက်ဒီနေရာတွေကခုနကိုပြည်ပြည်နိုင်ပြောသလိုပေါ့ဗျာဟိုမဆင်းနေတဲ့ဖြစ်ပြီးသွားပြီးတိုင်အောင်ရိုးရိုးတော့ဒီကံကမှုတွေနဲ့အမဆင်းကနေပြန်ပြန်ပြီးတော့ဒါပြဿနာမျိုးတွေခံရနိုင်တယ်လေအဲ့လိုအခြေအနေမျိုးတွေပေါ့ဟ
ုတ်ကဲ့
နိုင်ရပြီးတရားနိုင်ရတဲ့အခြေအနေအပေါ်မှာကျွန်တော်တို့ကဟိုတကယ်ခံစားခွင့်ရှိဖို့ဟိုဆက်လက်ပြီးရပ်တည်နိုင်လို့ဆိုတာဟိုအခြေအနေမျိုးမျိုးကိုကြုံအောင်ပေါ့မှာဒါကြောင့်မို့ကျွန်တော်တို့ကအပြတ်တတ်နိုင်လို့ဆိုတာမဖြစ်နိုင်ဘူး။တိုင်းသားဒေသတွေမှာတော့ဒါတိုင်းသားတွေနိုင်တယ်ဆိုတာ
ကျွန်တော်ဆက်ဆက်ကမဲ့ချင်းရပါတော့
။ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီအခြေအနေမျိုးတွေဒါကြောင့်မို့ဒီဒီလိုပြာအနေဒီယာကိုတို့များကိုမဲအခြေတွေ့ရတော်များများနေရာတွေရမယ်ဒါပေမဲ့အပြတ်တက်နိုင်ဖို့ကတော့
ဟုတ်ကဲ့
လွယ်ပြီလို့ကျွန်တော်မြင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ diet လေးလိုက်အစီအစဉ်အချိန်လေးဆစ်သွားလို့ပါရွက်ကောက်ပွဲနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဆွေးနွေးစရာလေးအများကြီးတော့ရှိပါတယ်ပါဝင်ဆွေးနွေးပေးတဲ့ကိုထွန်းဝင်းကြီးကိုပြည့်သွင်းနိုင်တဲ့သွားရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက်အစီအစဉ်ဒီနေ့တော့ဒီမှာပဲကျေနပ်ခွင့်ပေးပါ
လေလိုက်အစီအစဉ်ကိုကိုတောင်းရင်ဦးနဲ့ထုတ်လုပ်သူမဆုမွန်တို့ကတင်ဆက်သွားတာပါရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်ကကြင်ညာပေးမှာပါရှင
် IS တို့ကြောင့်နဲ့ဆက်နွယ်မှုရှိသူလို့တင်ရရှိတဲ့ Sorry နိုင်ငံသားအများစုပါဝင်တဲ့လူပေါင်း400ကျော်ကို Sorry Arabia မှာဒီကနေ့ဖမ်းဆီးလိုက်ပါတယ်ရှူရာဒေတာကဘလီဘီတန်ယုံတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအစိုးရအဆောက်အဦတွေပေါ် IS တိကျတွေကတိုက်ခိုက်လာနိုင်မှုအပေါ်ကာကွယ်တားဆီးတဲ့အနေနဲ့အခုလိုဖမ်းဆီးခဲ့တာဖြစ်တယ်လို့ဖော်ပြလိုက်တဲ့ဒီ Sorry PDA ဝန်ကြီးဌာနရဲ့ကြေညာချက်ကို Sorry သတင်း Agency SPA မှာဖော်ပြထားပါတယ်အီရန်နိုင်ငံကလူစီကားရနေရာတစ်ခုကိုပုံခွဲတိုက်ခိုက်တာကြောင့်လူပေါင်း115ယောက်လောက်သေဆုံးပြီးမှအခုလိုဖမ်းဆီးတဲ့သတင်းထပ်ပေါ်လာတာဖြစ်ပါတယ်အီရန်နိုင်ငံအရှိဘက်ဒိုင်ယာလာဒေတာမှာကာဗွန်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ115ယောက်လောက်အထိသေဆုံးသွားတယ်လို့အီရန်အာဏာပိုင်တွေကပြောပါတယ်။ IS စစ်သည်ကြတွေရဲ့လူသေးပြောက်အများဆုံးတိုက်ခိုက်မှုကြီးတွေကတခုလည်းဖြစ်ပါတယ်။ရှီယက်မွတ်စလင်အများစုနေထိုင်တဲ့ကမ်ပနီဆက်မျိုးကဈေးဆိုင်တွေနဲ့လူစီကားတဲ့နေရာတွေမှာတောက်ကြနေကဘုံခွဲတိုက်ခိုက်မှုကြောင့်လူပေါင်း190လောက်ဒဏ်ရာရသွားတယ်လို့အမည်မဖော်လိုတဲ့ရဲအရာရှိတွေကပြောပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကအကြမ်းဖက်သမားတွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်က Westgate ကုန်တိုက်ကိုပြန်လည်ဖွင့်လှစ်လိုက်ပါတယ်။ American သမ္မတ Barack Obama လာရောက်မလဲပတ်ခင်ရဲ့အနေနဲ့အလိုမှာအခုလိုပြန်လည်ဖွင့်လှစ်နိုင်လိုက်တာပါ။တန်ဖိုးကြီးပစ္စည်းတွေရောင်းချတဲ့ကုန်တိုက်ကိုဒီကနေ့ဖွင့်လှစ်တာမှာအထူးလုံခြုံရေးတင်းကျပ်ထားပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတော့ Jonah Cumming ဖြစ်ပါတယ်။ကျမနာငလဖိုင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.